ယနေ့ပြုရဲကုသိုလ်နဲ့ဆက်ပြီးတော့နုမောရဏတရားနာကြားပြီးရေစကြာမြတ်တမ်းပေးဝေခြင်းဒီကိစ္စကိုဘုန်းကြီးဆောင်ရွက်ပေးမယ်သာသနာတော်နှစ်2558ခုနှစ်ကောဇာတကရေ1386ခုနှစ်တရင်ကျော်လာဇန်15ရက်တရင်ကျော်လာပြည့်အဘိဓမ္မာခါရောနေ့ခရစ်နှစ်2014ခုနှစ်အောက်တိုဘာလ8ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ရွာမြတ်ဆရာကျောင်းတိုက်လာရောက်ပြီးတော့နှစ်စဉ်လိုပဲကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်မှာနေထိုင်ကြတဲ့ဒဂါကြီးဦးမောင်လဒဂမကြီးဒေါ်ကိုဝါတမီးမခိုင်ခိုင်မွေသားကိုတင်အောင်မူသမီးကိုစောမျိုးအောင်မစီစီတန်းမြေများဖြစ်ကြတဲ့အောင်ခံထူနိုင်မချူလင်းဘောဂဝရီထဲဆိုင်မိသားစုများဖြစ်ပါလေမိမိတို့ဘောဂဝရီမိသားစုကနှစ်စဉ်လိုပဲစကိုင်းတော်မြတ်ဆက်ကြအကြောင်းတိုက်လာရောက်ပြီးဂျေဇုရှင်မိခင်ကြီးဒေါ်ကိုဝါရဲ့မွေနေ့မင်္ဂလာကိုကြောင်းပြုပြီးတန်ဃာတော်338ပါးတို့အာယုံခါမှာမောဟင်္ဂဆွမ်းများဆက်ကလူတန်းခြင်းတန်ဃာ338ပါးတို့အာနေလေကမွေမြတ်သောဆွမ်းခဲဘွေဘောဇင်များဆက်ကလူတန်းခြင်းတန်ဃာ338ပါးတို့အာညနေအခါဖြိုရည်ရှိပစ္စည်းများလောင်းလူဆက်ကလူတန်းခြင်းဆိုတဲ့ဒီကုသိုလ်များကိုပြုလုပ်ကြတယ်တန်ဃာ338ပါးတို့အားလည်းပဲတစ်ပါးတစ်ပါးလျှင်နေထိုင်တစ်ထည်စီတစ်ထည်စီအားဖြင့်338ထည်ကိုလူထမ်းကြတယ်။မြတ်စွာဘုရားမာနယကဆရာတော်အားလည်းပဲဓမ္မပူဇာအဖြစ်တသိန်းကျပ်တန်ဝုထုပစ္စည်းများနဲ့ခြုံဆောင်တစ်ထည်ဆက်ကလူထမ်းကြတယ်။မြတ်စွာဘုရားမာနယမြတ်စွာဘုရားနာယကဆရာဘုန်းကြီး6ပါးတဘာတဘာလင်2000ကျပ်တန်စီဝုဒ္ဓပစ္စည်းများကိုလူတန်းပူဇော်ကြတယ်။အနုနာယကစာကြဘုန်းကြီး၄ပါးတို့အားတဘာလင်နဝကမ္မ15000ကျပ်တန်စီလူတန်းကြခြင်း။ကနဝဇကစာကြ18ပါးတို့အားတဘာတဘာလင်1000ကျပ်တန်1000ကျပ်တန်စီပစ္စည်း၄ပါးလူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဘိဗန်ပါအားယေရှုမှန်ထားပြီးဒေါ်ဆန်းဝါကလည်းပဲ3000ကျပ်တန်ဝုထုပစ္စည်းများလူတန်းခြင်းကိုကွန်တိတ်မာနုနုခိုင်တမီမာစုယရနာလိုင်မိသားစုကလည်း1000ကျပ်တန်ဝုထုပစ္စည်းများလူတန်းခြင်းကိုဆန်းအေးမာချူချူအေးမိသားစုကလည်းပဲ5000ကျပ်တန်ဝုထုပစ္စည်းများလူတန်းပြီးတော့ဆွမ်းပရိသပင်ဖြစ်5000ကျပ်တန်ဝုဒ္ဓပစ္စည်းများပရိသပင်ဖြစ်စိုက်လူလူတန်းခြင်းဆိုတဲ့ဒါနာကောင်းမှုများကိုပြုတယ်တရဏဂုံ3ပါးနဲ့တကွာသီလတော်မြတ်ကိုလည်းပဲခံယူဆောက်တည်ထက်မှန်ပြီးတော့ကျင့်သုံးကြတယ်တန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့မေတ္တာတုပ်အပါဝင်ပရိတရားတော်မြတ်ကိုလည်းပဲရိုရိုတေတေလေးလေးစားစားနိုင်ဦးကြတယ်ဒါကဒကမာကြီးတို့ကိုဘွားကမွေးနေ့ကိုအကြောင်းပြုပြီးဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုပြုတယ်ဓမ္မမိတ်ဆွေများဆွေမျိုးများကလည်းပဲပါရမီဖြည့်ပဲအနေနဲ့ဝိုင်းဝန်းပြီးတော့ကုသိုလ်ပြုကြတယ်ဒီတော့ဘုန်းကြီးအနေနဲ့အနုမောဒနာတရားလိုက်နာခြင်းသုံးပွေရာတရားဖြစ်နေပါတရားဟောပြီမလဲဆိုတော့စဘာပင်လားပေါင်းမြက်လားဆိုတဲ့ကောင်းစီနဲ့ဟောပေးမယ်အဲ့တော့ဘုန်းကြီးတို့စဘာပင်လားပေါင်းမြက်လားဒီတရားကိုဘုန်းကြီးအနေနဲ့ဖျားရှင်ဟောခဲ့တဲ့ဓမ္မပရပါဠိတော်မှာလာတဲ့တိနာဒောတာနိခိတာနိရာဂာဒောတာယံပဇာတိနာဒောတာနိခိတာနိဒောတာဒောတာယံပဇာတိနာဒောတာနိခိတာနိမောဟဒောတာယံပဇာတိနာဒောတာနိခိတာနိအိစာဒောတာယံပဇာဒါမြတ်စွာဘုရားဓမ္မပရမှာဟောခဲ့တဲ့တရားအဲ့ဒီတရားကိုဘုန်းကြီးက ယူပြီးတော့ယနေ့စဘာပင်လာပေါင်မြန်လာဒီကောင်းစီနဲ့ဟောပေးမယ်အဲ့တော့နောက်ပြီးတော့တဲတော်ဆရာတော်ကြီးရေးခဲ့တဲ့လယ်နဲ့မြတ်ဆိုတဲ့ဓမ္မဆောင်ပါးကိုလည်းအမိပြုပြီးတော့ဟောပေးမယ်အဲ့တော့ဒီတရားကိုနာကြားပြီးတဲ့အခါကိုကိုကိုပြန်ပြီးတော့သုံးသက်စဉ်းစားရမယ်ဘုန်းကြီးတို့စဘာပင်ဆိုတာကလူသားကိုအကျိုးပြုတဲ့အမျိုးအစားလူသားတွေကိုအာဟာရတက်ပြေဝါစေပြီးတော့လူသားတွေကိုအသက်ရှင်စေပြီးတော့ကောင်းကျိုးမင်္ဂလာတွေကိုပြုနိုင်ဖို့နောက်ဆုံးနိဗ္ဗာန်ချမ်းသာရောက်ကြောင်းခံစားကြောင်းဖြစ်တဲ့ပါရမီတွေကိုစီးပူးနိုင်ဖို့ထိအကျိုးပြုနိုင်တယ်တဲ့ဒါကြောင့်စဘာပင်ကလူသားအကျိုးပြုတဲ့တပင်မျိုးအမျိုးအစားပေါ့ပေါင်းမြက်ပင်ကဘာလဲဆိုတော့ပေါင်းမြက်ပင်ကအဲ့ဒီလူသားတွေကိုအကျိုးပြုနေတဲ့စဘာပင်တွေကိုလေကင်းကိုဖျက်ဆီးတာတဲ့ဒီတော့လူသားတွေကိုအကျိုးမဲ့လုပ်တဲ့အပင်မျိုးလို့ဒီလိုပြောလို့ရတယ်ဒီတော့စဘာပင်ကလူသားအကျိုးပြုတယ်လူသားတွေကိုအသက်ရှင်နိုင်အောင်လူသားတွေကိုအလုံးလုံးနိုင်အောင်နိဗ္ဗာန်ရောက်ကြောင်းပါရမီတွေစီးပူးနိုင်အောင်ထိလူသားတွေကိုကြိုးပြုတာကစဘာပင်နဲ့အဲလူသားတွေကိုအငဲပေးဆိုင်သွားအောင်ဒုက္ခဆင်းရဲမျိုးစုံတွေ့သွားအောင်မခံနိုင်လွန်းတဲ့ဒုက္ခတွေကိုဖြစ်စေနိုင်တာကပေါင်းမြက်ပင်မျိုးတဲ့ဒီတော့ကိုကူကူစီစစ်ကြည့်ရတယ်အဲ့တော့စဘာပင်နဲ့တူတဲ့လူသားဆိုတာလူသားကြိုးပြုတယ်အလုံးကိုကြိုးပြုတဲ့ပုဂ္ဂိုလ်ဒီမျိုးသားတယောက်မျိုးသမီးတယောက်ရဟန်းတော်တစ်ပါးအကြောင်းပြုပြီးတော့ဘုန်းကြီးတို့ဘာသာသာသနာတိုးတက်သွားမယ်အာလုံစိတ်ချမ်းသာကြမယ်အာလုံကုသိုလ်တရားတွေတိုးသွားမယ်ဒီလိုအာလုံကိုအကျိုးပြုနိုင်ရင်ဒီလိုမျိုးသားမျိုးသမီးရဟန်းတော်တွေဟာစဘာပင်နဲ့တူတူလို့ဒီလိုခေါ်ရတယ်ဒီလိုမှမဟုတ်ဘဲနဲ့ကိုယ်ကိုအကြောင်းပြုဖြစ်ဖြစ်သာသမီတူတူမှအကြောင်းပြုပဲဖြစ်ဖြစ်အာလုံးစိတ်ဆင်းရဲကြတယ်ဒုက္ခရောက်ကြတယ်အာလုံးကိုဒုက္ခပေးဖို့လူတရားတယောက်ဖြစ်ပေါ်လာတယ်ဆိုရင်အဲ့ဒီလူသားဟာပေါင်းမြက်နဲ့တူတူတဲ့အာလုံးကိုဒုက္ခပေးတာဒီတော့ဘုန်းကြီးနေနဲ့ကုကုကိုလည်းစီစစ်ဖို့ငါဟာစဘာပင်နဲ့တူတူလားပေါင်းမြက်နဲ့တူတူလားဒီလိုကုကုကိုစစ်စစ်ဖို့ဘုန်းကြီးကဒီတရားဟောပေးတာနောက်တစ်ချက်ကဘုန်းကြီးတို့ကိုယ့်ရဲ့မျိုးဆက်တွေဒူတွေဒူမာတွေသားတွေသမီးတွေဒါတွေကလေကင်းနေနဲ့တူတာပဲအဲ့တော့လေကင်းတကင်းစိုက်ထားလို့ရှိရင်အောင်မြင်ပြီဆိုလို့ရှိရင်လူသားတွေအကျိုးပြုတယ်လို့ပဲကိုယ့်ရဲ့သားရတနာသမီးရတနာကိုအကြောင်းပြုပြီးတော့မိမိပဝန်းချင်းမိမိမိသားစုတွေကသားသမီးတယောက်ယောက်ကိုအကြောင်းပြုပြီးတော့တူတူမတယောက်ကိုအကြောင်းပြုပြီးတော့ဘာသာသာသနာမြင့်တက်သွားမယ်ဒါမှမဟုတ်ဆင်းရဲသားတွေအလုံးဆင်းရဲဒုက္ခကနေတက်တာဝင်ရပြီးတော့ချမ်းသာသွားမယ်အဲ့တော့မျိုးဘာသာသာသနာကြီးတိုးတက်သွားမယ်ဆိုရင်ဒီသားရတနာသမီးရတနာတွေဟာစဘာပင်နဲ့တူတဲ့ယရနာတွေလို့ဒီလိုခေါ်ရတယ်။အဲ့တော့မိသားစုတစုဆိုတာလည်းတကယ်တော့လေကင်းတခင်ပဲ။လေကင်းတခင်အောင်မြင်သွားရင်လူသားတွေကိုအကျိုးပြုတယ်လို့ပဲ။ကိုယ့်ရဲ့မိသားစုတွေကစိတ်တက်မြင့်မြတ်တဲ့သားယရနာသမီးယရနာအနစ်နာခံတဲ့သားယရနာသမီးယရနာ။ဘာသာသာသနာအတွက်စွန့်လွတ်အနစ်နာခံတဲ့သားယရနာသမီးယရနာဒူယရနာတွေထွက်ပေါ်လာပြီဆိုရင်ဒါအောင်မြင်တဲ့စဘာကင်းဖြစ်သွားတာပဲ။အောင်မြင်တဲ့စဘာကင်းဟာလူသားအကျိုးပြုတယ်လို့မိမိတို့မိသားစုဆိုတဲ့လက်ကင်းကိုအကြောင်းပြုပြီးတော့လည်းပဲရဲရွာလူမျိုးနိုင်ငံဘာသာသာသနာအလုံးအကျိုးတွေရှိသွားနိုင်တဲ့ဒါစဘာပင်နဲ့တူတဲ့လူမျိုးတဲ့မိမိတို့မိသားစုဟာလည်းပဲအောင်မြင်တဲ့စဘာကင်းလေကင်းဖြစ်သွားတာပဲဒီလိုပဲမိမိတို့ရဲ့မိသားစုတွေကတယောက်ယောက်ကိုအကြောင်းပြုပြီးတော့ဘာသာသာသနာအရှက်တကွဲကျိုးနေဖြစ်သွားမယ်ဒါဗုဒ္ဓဘာသာဝင်တဲ့လား ဒီလိုကဲ့ရဲ့စရာတွေဖြစ်သွားမယ်ပြီးတော့ဆင်းရဲသားတွေကိုနှိမ်နှင်းမယ်ဆင်းရဲသားတွေကိုကြောင်းပြုပြီးတော့ကိုချမ်းသာအောင်လုပ်မယ်ကိုကိုကြောင်းပြုပြီးတော့လူမျိုးအလုံးဒုက္ခရောက်ကြမယ်ဒါဆိုရင်ဒါပေါင်းမြက်တွေနဲ့တူတယ်တဲ့စဘာကင်းထဲမှာပေါင်းမြက်ထလာရင်အလုံးလူသားတွေအငဘေးကြုံရတဲ့အထိဒုက္ခဖြစ်သွားနိုင်တယ်ဒါလေးတွေကိုစဉ်းစားသုံးသပ်ဖို့ဘုန်းကြီးကစဘာပင်လားပေါင်းမြက်လားဒီတရားကိုဟောပေးပါအဲ့တော့မိသားစုတစုကလေကင်းနဲ့တူတယ်လို့ဘုန်းကြီးတို့စာတင်တိုက်တိုက်ဒါလည်းလေကင်းနဲ့တူတယ်နည်းနည်းကြီးလာတဲ့လေကင်းပေါ့ဘုန်းကြီးတို့တန်ခါ340နီးပါးရှိတဲ့မြတ်စွာဘုရားကြောင်းတိုက်ဒါလေကင်းခက်ကြီးကြီးတီထောင်နေတာပဲလေကင်းစိုက်တယ်စပါးစိုက်တယ်ဆိုတာလူသားကြိုးပြုဖို့ဒီလိုသဘောနဲ့ဆိုင်ရတာလေရိတ်သားတစ်ခုတီထောင်နေစေတာတစ်ခုလေးပဲဒါလေကင်းတစ်ခုပဲနိုင်ငံတစ်နိုင်ငံနိုင်ငံတစ်နိုင်ငံလေးပဲလေကင်းကြီးတစ်ခုပဲအဲ့တော့ဒီနိုင်ငံထဲမှာနေတဲ့လူသားတွေစဘာပင်ဖြစ်နေအောင်မြင်ပြီဆိုရင်ဒါဟာအလုံးချမ်းသာဖို့ဖြစ်တယ်ဒီလိုမှမဟုတ်ဘဲနဲ့ဒီစဘာပင်တွေဟာပေါင်းမြက်တွေရောပြီးတော့စဘာကင်းကြီးပျက်စီးသွားလူသားတွေအငဘေးနဲ့ကြုံမှုဆင်းရဲဒုက္ခရောက်ဖို့ဖြစ်တယ်ဒီတော့ဘုန်းကြီးတို့ကိုကိုတိုင်ရန်နေစပြီးကိုမိသားစုကိုပဝန်းချင်းဒါတွေဟာစဘာပင်နဲ့တူအောင်ကျင့်စီလို့ဘုန်းကြီးနေနဲ့ပေါင်းမြက်နဲ့တူတဲ့သူမဖြစ်စေခြင်းလို့စဘာပင်လားပေါင်းမြက်လားဒီတရားကိုဟောပေးတာဘုရားရှင်ကိုယ်တော်မြတ်ကတိနာတော်သာနိခေတာနိခေတာနိလေတို့ဒီတိနာတော်သာနိပေါင်မြတ်ဟုသောပြည့်စည်ကြပါပေကုန်၏ပေါင်မြတ်တို့ကြောင့်ပြည့်စည်နိုင်ပါပေကုန်၏ဒါမျိုးဟောခဲ့တယ်။ကဲအလုံးဘုန်းကြီးကဗျာလေးစီထားတယ်လက်အုပ်ချီပြီးတော့လိုက်ဆိုလိုက်။လေသမားများတရီထားကြိုးစားရေသွင်းပါလေသမားများတရီထားကြိုးစားရေသွင်းပါပေါင်မြက်กินရေလေအောင်ရေမနေလှုပ်ဆောင်ရာပေါင်မြက်กินရေလေအောင်ရေမနေလှုပ်ဆောင်ရာရေမသွင်းကပေါင်မြတ်ထမုတ်ချလေပြက်မှာရေမသွင်းကပေါင်မြတ်ထမုတ်ချလေပြက်မှာဘုန်းကြီးတို့မြန်မာနိုင်ငံကစိုက်ပျိုးရေးကိုအခြေခံပြီးတော့တည်ဆောက်ထားတဲ့နိုင်ငံကြေးရွာမှာနေတဲ့လူဦးရေနဲ့မြို့မှနေတဲ့လူဦးရေကြီးလက်ရေလူဦးရေအများတယ်အဲ့တော့စိုက်ပျိုးရေးကိုခြေခံထားတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်ဒီတော့ဧရာဝတီတိုင်းတို့စကိုင်းတိုင်းတို့ဆိုတာမြန်မာနိုင်ငံရဲ့စပတ်ကြီးလို့ဒီလိုခေါ်ကြတယ်အဲ့တော့စပါးစိုက်တဲ့လေကင်းလှုပ်တဲ့တောင်သူလေသမားတွေဟာတတိထားပြီးတော့ဘာလို့ရမှာလဲရေသွင်းပေးရတယ်ဘုန်းကြီးတို့လေကင်းရဲ့သဘောကလေသမားတယောက်ကတတိမေးပြီးတော့တတိမထားမိတဲ့အတွက်ငါရဲ့လေကင်းစဘာပင်ကြီးရှင်သန်နေတာပဲငါရဲ့လေကင်းဟာစဘာပင်ကြီးဟာရှင်သန်ပြီးတော့အောင်မြင်နေတာပဲဒီလိုတွေးပြီးတော့ရေပြတ်သွားတဲ့အချိန်ရေမသွင်းမိဘူးဆိုရင်အဲ့ဒီစဘာပင်နဲ့မျိုးရင်းချင်းတူတဲ့ပေါင်းမြက်တွေထောင်ကနေထတော့တာပဲအဲ့တော့လေကင်းဟာရေမရှိဘူးရေခန့်သွားပြီဆိုရင်ပေါင်မြက်တွေဟာထားလွယ်တယ်ရေရှိနေလို့ရှင်ပေါင်မြက်ကမပေါက်ဘူးတဲ့ဒီသဘောလေးတွေရှိတယ်အဲ့တော့လေသမားတယောက်ကဇဗနံမရင်မချင်းဘာလုပ်ပေးရမှာလဲရေသွင်းသွင်းပေးရတယ်ရေကိုပြက်ခံလို့မဖြစ်ဘူးရေမရှိတော့တာနဲ့တပြိုင်နဲ့ရေခန့်သွားတာနဲ့တပြိုင်နဲ့အဲ့ဒီစဘာကင်းဟာစဘာပင်နဲ့မျိုးရင်းချင်းတူတဲ့ပေါင်မြက်တွေထားပြီးတော့စဘာကင်းဟာပျက်စီးသွားတော့တာစဘာကင်းပျက်စီးသွားရင်ဘာဖြစ်တယ်လူသားတွေအာဟာရအတွက်အင်မတန်မှဒုက္ခရောက်ကြတာအငက်ဘေးကြီးဆိုက်သွားနိုင်တယ်တဲ့အဲ့တော့စဘာပင်နဲ့ပ ေါင်းမြတ်ပင်ဟာမျိုးရင်းချင်းတူတယ်တခါတည်းရဲ့မကျွမ်းကျင်တဲ့လေသမားဆိုရင်ဒါစဘာပင်လားဒါပေါင်းမြတ်လားခွဲခြားရတာတိတ်ပြီးတော့ခတ်တယ်အဲ့တော့စဘာပင်နဲ့မျိုးရင်းချင်းတူတဲ့ပေါင်းမြတ်တွေဟာဘယ်ချိန်မှထတတ်တယ်လဲရေပြတ်သွားတဲ့ချိန်ရေခမ်းသွားတဲ့ချိန်မှထတယ်တဲ့အဲ့ဒီပေါင်းမြတ်ထတာနဲ့တပြိုင်နဲ့လေကင်းဟာပျက်စီးပြီးတော့လူသားတွေဒုက္ခရောက်ကြရတော့တာပဲအဲ့တော့ကောင်းပြီလေသမားတယောက်ဟာကိုစဘာကင်းကိုလေကင်းပေါင်းမြတ်မထားစေချင်လို့ရှင်အနှံမရင်မချင်းဘာလို့ပေးနေရတာလဲရေသွင်းပေးရတယ်တဲ့ရေသွင်းပေးရင်ပေါင်းမြတ်မထားဘူးပေါ့ဘယ်ချိန်ထိရေသွင်းရမှာလဲဘုန်းကြီးတို့ဇဗနံမရင်ကျက်မချင်းမရိတ်သိမ်းမချင်းဇဗနံဒီမအောင်မြင်မချင်းရည်သွင်းပေးနေရတာဒါလေသမားတွေရဲ့တာဝန်နဲ့ကဲတကောက်ပြန်ဆိုကြည့်လေသမားများတရီတာကြိုးစားရည်သွင်းပါပေါင်းမြတ်ကင်းရေးလေအောင်ရေးမနေလှုပ်ဆောင်ရာရည်မသွင်းကပေါင်းမြတ်ထမုတ်ချလေပြတ်မှာဒါတွေဟာလေသမားတွေတရီထားရလားဘုန်းကြီးတို့လေနဲ့ဒီလိုပဲလူသားတွေဆိုတာစဘာပင်နေနဲ့တူတယ်အဲ့တော့စဘာပင်နေနဲ့တူတဲ့လူသားတွေဟာကိုကိုကိုပေါင်းမြတ်ဖြစ်မသွားအောင်ပေါင်းမြတ်နဲ့စဘာပင်ဟာမျိုးရည်ချင်းတူတယ်မကျွမ်းကျင်ရင်ခွဲခြားရတာတိတ်ပြီးတော့ခက်ခဲတယ်အဲ့တော့ပကတိလေမာကစဘာပင်နဲ့ပေါင်းပင်ပေါင်းမြက်ပင်ဟာတခြားစီတဲ့စဘာပင်ဒီပေါင်းမြက်ဒီလိုမဖြစ်ဘူးစဘာပင်ကဒီပေါင်းမြက်ဖြစ်သွားတာမဟုတ်ဘူးစဘာကင်းထဲမှာမျိုးရင်းချင်းတူတဲ့ပေါင်းမြက်တွေထလာတဲ့ချိန်စဘာကင်းပျက်စီးသွားတာဘုန်းကြီးတို့ဒီလိုပဲလူသားတွေလူသားတွေအသီးသီးဟာစဘာပင်နေနဲ့တူတယ်မိသားစုတစုလေကင်းအသေးလေးတွေနဲ့တူတယ်အဖွဲ့စည်းတစ်ခုကုမ္ပဏီတစ်ခုလေကင်းလေးတွေနဲ့တူတယ်။ကြောင်တိုက်တိုက်တန်ဃာတွေနေတဲ့ကြောင်တိုက်စာတင်တိုက်တီလာချင်းဆရာကြီးဆရာလေးတွေနေတဲ့စာတင်တိုက်ကမ္မထံရိတ်သားဒါတွေဟာနည်းနည်းကြီးမားလာတဲ့လေွက်တွေနဲ့တူတယ်။နိုင်ငံတစ်နိုင်ငံဒါလေးပဲလေွက်ကြီးနဲ့တူတာပဲ။အဲ့တော့ဒီလူသားတွေဆိုတဲ့စဘာပင်တွေလေကင်းတွေအောင်မြင်ခြင်းတွေဒါဆိုရင်ပေါင်းမြတ်မထားဖို့အရေးကြီးတယ်။ပေါင်းမြတ်မထားမှဒီလူသားတွေဆိုတဲ့ပုဂ္ဂိုလ်တွေဟာစဘာပင်ဖြစ်နေအောင်မြင်ဖြစ်ထွန်းပြီးတော့လူသားတွေကိုအကျိုးပြုနိုင်တယ်ဘာသာသာသနာအတွက်ထောက်ပံ့နိုင်တယ်ငြိမ်းချမ်းမှုပြေဝနိုင်တယ်ဒီလိုမှမဟုတ်ဘဲနဲ့ဟောဒီလူသားတွေဒီပင်ဘုန်းကြီးတို့ပေါင်းမြတ်ဖြစ်ပြောင်းလဲသွားတယ်ဆိုရင်ဘုန်းကြီးလူသားတွေကြတော့ပေါင်းမြတ်နဲ့စဘာပင်နဲ့တခြားစီမဟုတ်တော့လူသားတယောက်ထဲမှာပဲအတွင်ထဲမှာစိတ်ကောင်းနှလုံးကောင်းလေးတွေရှိပြီးစဘာပင်ဖြစ်သွားရင်ပဝန်းကျင်ကိုကျိုးပြူတယ်ဘာသာသာသနာကျိုးပြူတယ်ဒါဆိုရင်စဘာပင်နဲ့တူတဲ့သူဖြစ်သွားတာလူသားကျိုးပြူတဲ့ပုဂ္ဂိုလ်ဖြစ်သွားတာသာသနာကျိုးပြူတဲ့ပုဂ္ဂိုလ်ဖြစ်သွားတာဒီလိုမှမဟုတ်ဘဲနဲ့လူသားတယောက်မှာပေါင်းမြက်နဲ့တူတဲ့လောဘဒေါသတွေဖြီးစီးလာပြီးအိတ်သားမစ္စရိယာတွေဖြီးစီးလာပြီးနှမျိုးဝန်တုံမှုတွေဖြီးစီးလာပြီးဒါဆိုရင်လူသားတယောက်ဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲပညာတက်တက်ဘလောက်ပဲယာတုအာနာကြီးကြီးသူ့ကိုကြောင်းပြုပြီးအလုံးဆင်းရဲဒုက္ခရောက်ကြရတာအဲ့ဒီမှာဒီလူသားဒီပင်ပေါင်းမြတ်ပြန်ဖြစ်သွားတယ်တဲ့ပကတိလေကင်းကစဘာပင်နဲ့ပေါင်းမြတ်ပင်ဟာတခြားစီအဲ့တော့ဒီလိုတခြားစီဖြစ်တယ်လို့ဘုန်းကြီးတို့လူသားတွေကြတော့တခြားစီမဟုတ်တော့ဘူးဒီသားယရနာတိပင်စိတ်ကောင်းရှိရင်စဘာပင်ဖြစ်ပြီးတော့ဒီသားယရနာတိပင်စိတ်ကောင်းမရှိရင်ပေါင်းမြက်ပင်ဖြစ်ပြီးတော့လူသားတွေကိုဒုက္ခပေးတော့တာပဲအဲ့တော့ကိုလည်းပဲပေါင်းမြက်ဖြစ်ပြောင်းလဲမသွားအောင်ကိုမိသားစုဝင်တွေကိုသားတွေကိုသမီးတွေကိုတူတွေကိုတူမတွေကိုအမတွေကိုနှမတွေကိုအကိုတွေကိုရဲ့ဝန်တန်းတွေအလုံးပေါင်းမြက်ဖြစ်ပြောင်းလဲမသွားအောင်မိမိတို့အရေးကြီးတဲ့စဘာပင်ဖြစ်တဲ့လူသားအကျိုးပြုနိုင်အောင်ပြုစုပျိုးထောင်ဖို့လိုအပ်တယ်တဲ့အဲ့တော့ဘာလုပ်ပေးရမှာလဲရေသွင်းပေးရမှာကဲအလုံးလိုက်ဆိုလိုက်လေနဲ့တူညာဖွဲ့စည်းများ လေနဲ့တူညာဖွဲ့စည်းညာကြီးပွားတိုတက်ကြဖို့ရာလေနဲ့တူညာဖွဲ့စည်းညာကြီးပွားတိုတက်ကြဖို့ရာအာနာစက်ရေဓမ္မရေနေရည်တွင်ကြပါအာနာစက်ရေဓမ္မရေနေရည်တွင်ကြပါရေမတွင်ကပေါင်းမြတ်ထမုတ်ချပြတ်တော်မှာရေမတွင်ကပေါင်းမြတ်ထမုတ်ချပြတ်တော်မှာပေါင်းမြတ်ဟူကလောဒောတာမောဟကိလေသာပေါင်းမြတ်ဟူကလောဒောတာမောဟကိလေသာအဲ့တော့ဘုန်းကြီးတို့လူအဖွဲ့အစည်းကိုကိုကိုစဘာပင်ဖြစ်နေလူသားတွေကြိုးပြခြင်းမာတယ်ဘာသာသာသနာအတွက်ကြိုးပြခြင်းမာတယ်ဆိုရင်ဒါပေါင်းမြတ်မထားဖို့ရေးကြည့်တယ်ပေါင်းမြတ်ဆိုတာလောဘဒေါသစတဲ့ကိလေသာတွေတဲ့ဒါလေးတတိထားဖို့လိုတယ်အဲ့တော့ဘုန်းကြီးတို့ตาတယောက်သမီးတယောက်ယတနာဖြစ်နေမိမိတို့ကမွေးမြူတယ်တခါတည်းရေလောင်းမပေးလို့ရှိရင်ဒီသားယတနာလေးရဲ့နှလုံးသားမှာလောဘတွေကြီးလာတယ်ဆိုရင်ပညာတတ်ကြီးတို့ဖြစ်ပါရဲ့ချမ်းသာတဲ့ပုဂ္ဂိုလ်တို့ဖြစ်ပါရဲ့အာနာရှိတဲ့ပုဂ္ဂိုလ်အရာရှိကြီးတို့ဖြစ်ပါရဲ့သူနှလုံးသားထဲမှာလောဘဆိုတဲ့ပေါင်းမြတ်ပင်ကြီးတွေကဖြည့်ဆည်းလိုက်တဲ့အခါလောဘဆိုတဲ့ပေါင်းမြတ်ပင်ကြီးပေါက်လာတဲ့အခါအဲ့ဒီသားယတနာတမီးယတနာအရာရှိကြီးဖြစ်ပေမဲ့ပေါင်းမြတ်ပင်ဖြစ်သွားတယ်ပညာတတ်ကြီးဖြစ်ပေမဲ့ပေါင်းမြတ်ပင်ဖြစ်သွားတယ်စီစဉ်ဥစားချမ်းသာတဲ့တထေကြီးဖြစ်ပေမဲ့ပေါင်းမြတ်ပင်ဖြစ်သွားတယ်။လောဘတွေကြီးပြီဆိုရင်မောင်နှမချင်းချင်းပေါ်လဲမညာတာဘူး။အလုံးမောင်နှမတွေဆင်းရဲဒုက္ခရောက်ကြရတယ်။မိသားစုမိဘအပေါ်မှာမညာတာဘူး။သူပဲလိုချင်တယ်၊သူပဲဆင်းပြေးချင်တယ်။အလုံးမိဘနှစ်ပါးလဲစိတ်ဆင်းရဲကြတယ်။သူ့ရဲ့စီစဉ်ကိုကြောင်းပြူပြီးတော့လုပ်ငန်းတွေတည်ထောင်တယ်လုပ်ငန်းတည်ထောင်ပြီးတော့ဝန်ထမ်းတွေရပေါ်မျှတမှုမရှိကိုပဲချမ်းသာအောင်လုပ်တော့လောဘတွေရကြီးလို့လောဘဆိုတဲ့ပေါင်းမြတ်ပင်တွေထူထပ်လာတဲ့အခါအောက်ကဆင်းရဲသားဝန်ထမ်းတွေဆင်းရဲဒုက္ခရောက်ကြရတယ်တံပီအုပ်ချုပ်တဲ့အရာရှိကြီးတွေဖြစ်တယ်လောဘဆိုတဲ့ပေါင်းမြတ်တွေထူထပ်နေတော့နှလုံးသားထဲမှာကိုချမ်းသာဖို့ပဲရည်ကြီးတယ်အလုံးကိုလက်အောင်ငေးသားတွေတိုင်းသူပြည်သားတွေအလုံးဆင်းရဲဒုက္ခရောက်ကြရတယ်။ပညာတတ်ဆရာဝန်အင်ဂျင်နီယာကြီးတို့ဖြစ်ပါရဲ့လောဘဆိုတဲ့ပေါင်းမြတ်တွေဖြစ်လာခဲ့ရင်ထူထပ်လာခဲ့ရင်ဆရာဝန်ကလည်းပဲကိုကြိုးအတွက်ရှားတယ်ဆင်းရဲတဲ့လူနာတွေအတွက်ငဲကွက်မှုမရှိအင်ဂျင်နီယာလည်းပဲကိုအတွက်ပဲကြည်ကြံတဲ့ပုဂ္ဂိုလ်တွေအတွက်မငဲတော့တရားဆောက်တယ်ခိုင်ခံ့မှုမရှိဆောက်ဝန်ဆောက်တယ်ခိုးနိုင်တယ်မြတ်ခိုးဒီတော့ဘာဖြစ်လဲဆိုတော့လူသားအလုံးဒုက္ခရောက်တယ်။ तू ကဗုဒ္ဓဘာသာဝင်တယ်။ဘာသာတရားလည်းပဲသူ့အကြောင်းပြုပြီးတော့တိတ်ပြီးတော့အရှက်တကွဲကြိုးနေဖြစ်နိုင်သွားတယ်။ဘာသာသာသနာကိုလက်ညှိုးထိုးစရာဖြစ်လာတယ်။ဒီတော့ဒီလိုသားယတနာသမီးယတနာတယောက်ဟာရေမသွင်းလိုက်တဲ့အတွက်နှလုံးသားထဲမှာလောဘဒေါသမောဟဆိုတဲ့ပေါင်းမြတ်တွေထူထပ်လာတဲ့အခါမှာမိသားစုကိုဒုက္ခပေးတယ်၊ဆင်းရဲမျိုးစုံပေးတယ်ကိုယ်ပဝန်ကျင်ကိုလူမျိုးကိုဒုက္ခပေးတယ်နောက်ဆုံးတိုင်းသူပြည်သားတွေကိုဒုက္ခပေးတယ်ပြည်သူပိုင်းပစ္စည်းတွေကိုမတရားလိုချင်တယ်နောက်ဆုံးဘုန်းကြီးတို့တစ်တောပြုံးတီးပြီးရာသီဥတုတွေဖောက်ပြန်တာလေဒီလောဘကြောင့်လောဘကမတရားချမ်းသာခြင်းတော့တရားဒဏ္ဍရောမတရားဒဏ္ဍရောတစ်တောတွေပြုံးတီးအောင်ကိုယ်အတွက်နိုင်ငံညာခိုးထုတ်ဒီလောဘဆိုတဲ့ပေါင်းမြတ်ကြီးထူထပ်လာတော့ရာသီဥတုတွေမမှန်ကန်နောက်ဆုံးတော့လူသားတွေဒုက္ခရောက်ကြရတာဒါပါဖြစ်လို့လေသားယတနာတမီးယတနာကိုဘုန်းကြီးတို့မိဘတွေဟာယတနာတော့ဖြစ်စေခြင်းနဲ့စဘာပင်တော့ဖြစ်စေခြင်းနဲ့ဒါပေမဲ့ရေမသွင်းပြီးတော့ပေါင်းမြတ်ပင်ကြီးထားပြီးတော့ လူသားတွေကိုဆင်းရဲဒုက္ခပေးတယ်ဘာသာသာသနာဤသူ့အကြောင်းပြုပြီးဘလို့မှမြင့်တက်မလာတော့ဘာသာသာသနာအရှက်တကွဲကြိုးနေဖြစ်ရတာပဲရှိတယ်ဒါပေါင်းမြတ်တွေထလို့ဒီလိုပဲဘုန်းကြီးတို့တန်ခါလောကမှာလည်းပဲတိလာချင်းဆရာကြီးဆရာလေးလောကမှာလည်းပဲဒီတိုင်းပဲရေသွင်းမပေးလို့ရှိရင်ပေါင်းမြတ်တွေကထပြီးတော့တန်ဃာတွေတိလာချင်းတွေဆိုရင်ဝီနီတော်နဲ့မလျောကန်တဲ့လူတွေကြီးကအလူခံကျင်တာတွေလုပ်တယ်။ကိုကတည်ငြံပေးရမယ်အစားရှိဆုံးလမ်းပြတွေမှားတယ်။တပည့်တွေအနေနဲ့ဒီဆရာသမားကိုကြောင်းပြုပြီးတော့ပါဖြစ်တယ်။ရေသွင်းမပေးတော့တပည့်တွေတန်တမလောဘဒေါသတွေကြီးပြီးတော့နောက်ဆုံးမှာသာသနာကွယ်ချောင်းနေလုံးမိသွားတယ်ဖုရားရှင်ကလူမခံစေခြင်းဘူးတပည့်တွေကလူခံတယ်လောဘတွေတက်လာတယ်ဒါတွေကပါလဲဆိုတော့ဒီသာသနာလေခင်ထဲမှာပေါင်းမြတ်ပင်တွေထလာတာတဲ့ပေါင်းမြတ်ပင်တွေထတော့ဒီပေါင်းမြတ်တွေကလူသားဒုက္ခပေးတာပေါ့ကုသိုလ်မပေးနိုင်ဘူးမဖို့နိဗ္ဗာန်ချမ်းသာရောက်အောင်ထောက်ပံ့မဖြစ်စေနိုင်ဒါကြောင့်မို့ဘုန်းကြီးတို့ပကတိလေခင်ဟာစဘာပင်တွေပေါင်းမြတ်ပင်ဟာတခြားစီမျိုးရင်းချင်းတော့တူတယ်ဟုတ်ပြီဘုန်းကြီးတို့လူသားတွေကြတော့ဒီလိုမဟုတ်ဘူးဒီလူသားတွေပင်ပေါင်းမြတ်တယ်ပြန်ဖြစ်နိုင်တယ်ဒီလူသားတွေပင်လောဘဒေါသဖြစ်လာတဲ့အခါဒီလူသားတွေပင်ပေါင်းမြတ်ဖြစ်ပြီးတော့မေတ္တာတရားစတဲ့ကောင်းမြတ်တဲ့စိတ်တွေနှလုံးသားမှာကိန်းအောင်သွားပြီဆိုရင်ဒီလူသားတွေတွေပင်စဘာပင်ဖြစ်ထွန်းသွားနိုင်တယ်တဲ့ဒါတော့ဘာလို့ရမလဲရေလောင်းပေးရမှာကဲဆိုလိုက်အာနာစက်ရေဓမ္မရေနေရည်သွင်းကြပါအာနာစက်ရည်ဓမ္မရည်နေရည်သွင်းကြပါအဲ့တော့ကိုကိုတိုင်းလေးပဲပေါင်းမြတ်ဖြစ်မသွားအောင်ကိုရဲ့သားသမီးတူတူမှမိသားစုလေးပဲဝန်ထမ်းတွေလေးပဲပေါင်းမြတ်ဖြစ်ပြောင်းလဲမသွားအောင်နိုင်ငံကြီးကလေးဆိုလို့ချင်းလေကိုပြည်သူပြည်သားတွေပေါင်းမြက်ဖြစ်မသွားအောင်ရေးကြည့်တယ်ဒီတော့ဘာလုပ်မလဲရေသွင်းပါတဲ့ပကတိလေကင်းကိုရေသွင်းတယ်လို့ပဲမိမိတို့လူသားတွေဆိုတဲ့စဘာကင်းပြိုကင်းတွေကိုလည်းရေသွင်းပေးရတယ်ရေဆိုတာဘာလဲဆိုတော့နှစ်မျိုးရှိပါတယ်တဲ့အာနာစက်ရေနဲ့ဓမ္မစက်ရေတဲ့ဒီရေနှစ်မျိုးကိုသွင်းပေးရဒါလေးကိုဘုန်းကြီးနည်းနည်းပြောအောင်အာနာစက်ရေဆိုတာဘာလဲအာနာစက်ရေဆိုတာစီကံဥပရေတဲ့စီကံဥပဒေထုတ်တယ်စီကံဥပဒေကိုမနိုင်လာလို့ရှိရင်စီကံဥပဒေအတိုင်းပြစ်ဒဏ်ပေးတယ်ဒါဟာအာနာစက်ရည်ပဲဒီအာနာစက်ရည်ဆိုတာလေမရှိမဖြစ်လိုအပ်တာပဲဘုန်းကြီးတို့ဖြာတစ်ချက်အနာကိုမပါလို့ရှိရင်မြန်မြန်ပျက်စီးလွယ်တာပဲဘုန်းကြီးတို့ဒီလိုပဲလူဖွဲ့စည်းတစ်ခုမှလည်းပဲတန်ခါလဲတန်ခါနဲ့တန်နဲ့တန်ခါနဲ့ထိုက်တန်နဲ့စီကံဥပဒေဝီနီးဆိုတာရှိရတာပဲမြတ်စွာဘုရားဒါကြောင့်ရဟန်းတော်တွေကို229သွယ်သောတိခါဗုဒ္ဓအကျင့်အပြင်ပညာခဲ့တယ်အကျင့်အပြင်ဂရေ9000ကျော်တိခါဗုဒ္ဓပညာခဲ့တယ်ဘာမလုပ်ရလုပ်ရင်ဘာအဘက်သင်စီဒါဘာလုပ်တာလဲအာနာစက်ကြီးတွေတွင်ပေးခဲ့ဘာဖြစ်လို့တွင်ပေးခဲ့တာလဲတန်ခါတွေကိုလူသားကျိုးပြုတဲ့စဘာပင်နဲ့တူတဲ့တန်ခါတွေဖြစ်စေခြင်းလို့အမျိုးသမီးတွေတိလရှင်တွေဘိက္ခုနီတွေကိုလူသားကျူပြူတဲ့စဘာပင်နေနဲ့တူစေခြင်းလို့ဘုရားရှင်ကအာနာစက်ရည်တွေတွင်ပေးခဲ့တာပဲဒီလိုပဲဘုန်းကြီးတို့အစိုးရဌာနတွေမှာလည်းပဲရေစကန်ဆိုရင်သူ့ရဲ့လိုက်နာရမယ်စီကံဥပဒေမလိုက်နာရင်ဘာပြစ်ဒဏ်လောကမှာလည်းပဲလူတက်မှုကျူးလွန်လို့ရှိရင်ထောင်ဒဏ်ပဲနဲ့ဘယ်ပုံမှအရာဆိုရင်တသက်တချွန်းဘယ်ပုံမှအရာဆိုရင်သေဒဏ်ကျိုးပေးတယ်စသည်ဖြင့်ဒီလိုစီကံဥပဒေတွေတတ်မှတ်ပြီးတော့ဒီစီကံဥပဒေကိုမလိုက်နာခဲ့ရင်စီကံဥပဒေနဲ့ထိုက်တန်တဲ့ပြစ်ဒဏ်ပေးမှုဒါကိုအာဏာစက်ရည်သွင်းတယ်လို့ဒီလိုခေါ်ရတယ်မိသားစုတစုမှလည်းပဲဒီတိုင်းပဲဘယ်ချိန်မှစာကျက်ရတယ်ဘယ်ချိန်မှတီဝီကြည့်ဘယ်ချိန်မှအိပ်ရတယ်စသည်ဖြင့်ကလေးငယ်လေးတွေကိုမိမိတို့အနေနဲ့စီကံချက်လေးတွေတတ်မှတ်တယ်ဒါဘာလို့တာလဲအာနာစက်ရည်သွင်းပေးနေတာဒီလိုမသွင်းနိုင်ရင်ဒီကလေးလေးတွေကဘာဖြစ်သွားမလဲစဘာပင်မဖြစ်ပဲနဲ့လူသားတွေဒုက္ခပေးတဲ့ပေါင်းမြက်ပင်တွေဖြစ်သွားမယ်တဲ့လောဘဒေါသတွေတောင်းကြံပြီးတော့စဘာပင်ဖြစ်ကနေပြီးတော့ပေါင်းမြက်ပင်ဖြစ်သွားတယ်အလုံးဒုက္ခပေးတော့တာဒီတော့ဘာလို့ရမလဲအာနာစက်ရည်သွင်းပေးရတယ်ဒီစီကံမလိုက်နာဘူးဆိုရင် ဘလို့ပြစ်တန်ထမ်းရမေးဒါမျိုးလေးတွေပေါ့ဘုန်းကြီးတို့ကြောင်းတိုင်းမှာလည်းပဲဒီတိုင်းပဲအဖွဲ့စည်းနဲ့နေတာဆိုတော့ဘုရားရှင်လက်ထက်ကဘုရားရှင်တည်ထောင်ခဲ့တဲ့တန်ခါဖွဲ့စည်းတောင်မှအကုန်လုံးတန်ရှင်းအောင်လုပ်ဖို့တော့မလွယ်ဘူးပေါ့ဒီလိုပဲဘုန်းကြီးတို့လည်းအားလုံးတန်ရှင်းအောင်လုပ်ဖို့တော့မလွယ်ဘူးသို့တော့ပုံမြတ်တွေများမလောက်ရေသွင်းသွင်းပေးရတယ်စီကံဥပဒေလေးတွေလုပ်ပေးရတယ်ဒါပါလဲဆိုတော့အာနာစိတ်ရေသွင်းပေးနေရတယ်အဲ့တော့ဘုန်းကြီးတို့ခုတလောမှာလည်းပဲဘုန်းကြီးတို့တန်ဃာတွေတချို့စီကံမလိုက်နာတာတချို့မပန်ပြောဘဲနဲ့ထင်ရလုပ်တာဒါလေးတွေကြတော့ဘုန်းကြီးတို့ခေါ်ပြီးတော့တတိပေးတချို့ပြစ်ဒဏ်များတဲ့ကိုယ်တွေကြတပီတော့ပြန်မာတော့မယ်ဒါပါလုတ်တာလေဆိုတော့စီကံဥပဒေဆိုတဲ့အာနာစက်ရေးသွင်းတာစီကံမလိုက်နာတော့လေတချို့ကသူ့အတူလိုက်တီတီကြောင်းကြောင်းသွားကြတယ်ဒါတွေကမရှိလို့မဖြစ်ဘူးမရှိဘူးဆိုရင်ဒီတန်ခါဖွဲ့စည်းဟာအာနာစက်ရေးမသွင်းရင်ပေါင်းမြက်တွေလောဘဒေါသတွေဖြစ်ပြီးတော့ပေါင်းမြက်တွေထပြီးတော့လူသားတွေဒုက္ခပေးတဲ့ပုံကိုယ်တွေဖြစ်သွားနိုင်တယ်ဒါကြောင့်အာနာစက်ရေးလိုတယ်တိနာဒေါသနိခိတာနိရာဂဒေါသယံပဇာခေတ္တနိလေတို့တိတိနာဒေါသနိပေါင်းမြတ်ဟူသောပြည့်စည်ကြပါပေကုန်၏ပေါင်းမြတ်တို့ကြောင့်ပြည့်စည်သွားနိုင်ပါပေကုန်၏အယံပဇာများစွာညာလစွာတောင်းဤတတဝါပေါင်းသည်ရာဂဒေါသရာဂတိဟူသောတဏလောရာဂဆိုတဲ့တဏလောဘတိဟူသောပြည့်စည်ပါပေ၏ရာဂဆိုတဲ့တဏလောဘကြောင့်ပြည့်စည်သွားနိုင်ပါပေ၏တတဝါရဲ့နှလုံးသားကြတော့လောဘဒေါသဆိုတဲ့ပေါင်းမြတ်တွေကြောင့်ပြစီသွားတယ်ပေါင်းမြက်ဖြစ်သွားတယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့အာနာစိတ်ရဲ့တွင်ပေးရတာအိမ်တိမ်မှာစီကံမရှိဘူးထင်ရဆိုင်တယ်တမီးရလည်းပဲသွားခြင်းရသွားတယ်လှုပ်ခြင်းရလှုပ်တယ်မိဘအတိမပေးဘူးမိဘလည်းတားမြစ်ခွင့်မရှိဘူးတားမြစ်လို့လည်းမရဘူးဒီအိမ်ဟာပြစီသွားတော့တာကြာရင်ပေါင်းမြက်တွေဖြစ်ပြီးတော့အာလုံးမိသားစုစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ရရက်ွက်ဘာသာတာဒနာရှက်တဲ့ဘွယ်ကျိုးနေတွေဖြစ်ရတာဒါပေါင်းမြက်ဖြစ်သွားတာဘာဖြစ်လို့လဲအာနာစိတ်ကြီးမသွင်းလို့ဒါကြောင့်မို့ဘုန်းကြီးတို့နိုင်ငံတိုင်းနိုင်ငံတိုင်းမှာသူရဲ့ခြေကံဥပဒေစီမင်းရှိရတယ်ဌာနတိုင်းဌာနတိုင်းမှာစီကံဥပဒေရှိရတယ်ယနေ့ဘောဂဝတိမိသားစုလည်းမိမိတို့လုပ်ငန်းဆိုင်ရာစရုံနေမှာအိမ်နေမှာဒါတွေဟာစီကံဥပဒေလေးတွေထားတယ်စီကံဥပဒေမလိုက်နာလို့ရှိရင်ထိုက်တန်တဲ့ပြစ်ဒဏ်လေးတွေသတ်မှတ်ပေးရတယ်ဒါပါလို့တာလေပုံမြက်တွေဖြစ်မသွားအောင်ဒါဟာရေသွင်းပေးတာတဲ့ဗာရေတုံးမင်းအာနာစိတ်ရေတဲ့အဲ့တော့ဒီနေရာမှာဘုန်းကြီးကိုမေခွန်းတစ်ခုမေးလို့ရတယ်အရှင်ဘုရားအာနာစိတ်ရေသွင်းပေးတာပုံမြက်မထအောင်လို့ဒါမျိုးပြောတယ်လေကင်းကြီးပျက်စီးမသွားအောင်လို့လူသားတွေကိုအကျိုးပြုနိုင်အောင်လို့ဒီလိုပြောတယ်အဲ့တော့အာနာစိတ်ရေဆိုတဲ့စီကံဥပဒေနိုင်ငံနဲ့နိုင်ငံတိုင်းရှိတာပဲဗျာဘယ်နိုင်ငံမှမဆိုစီကံဥပဒေအာဏာစက်ရည်တွေရှိနေတယ်ဒီပြစ်ဒဏ်ကိုလုပ်ရင်ဒီမှုကိုကျူးလွန်ရင်ဒီပြစ်ဒဏ်ပေးရတယ်ဒါနိုင်ငံတိုင်းရှိတယ်အစိုးရဌာနတွေမှာလည်းပဲဌာနတိုင်းဌာနတိုင်းစီကံလေးတွေဥပဒေလေးတွေရှိတယ်ဘုန်းကြီးတို့ကြောင်းတိုက်တွေစိတ်ဓာတ်တွေဒီမှာလည်းပဲစီကံဥပဒေလေးတွေရှိနေကြတာပဲအဲ့တော့အာနာစက်ရည်သွင်းလိုက်တဲ့အတွက်စီကံဥပဒေတွေထုတ်ပြန်လိုက်တဲ့အတွက်ပြစ်ဒဏ်တွေပေးတဲ့အတွက်အားလုံးဟာပုံမြက်တွေကင်းစင်ပြီးတော့အောင်မြင်တဲ့လေကင်းဖြစ်ပါသလားလူသားတွေကိုကျိုးပြုတ်နိုင်ပါသလားအဲ့တော့ဒီလိုမေးခွန်းမေးစရာရှိတယ်ဆိုလိုတာကနိုင်ငံတိုင်းအဖွဲ့အစည်းတိုင်းမှာစီကံဥပဒေရှိတယ်ပြစ်ဒဏ်တွေသတ်မှတ်ထားတာရှိတယ်ဒါပေမဲ့လို့နိုင်ငံတိုင်းအဖွဲ့အစည်းတိုင်းတိုးတက်ပါသလားမတိုးတက်ပါဘူးအဲ့တော့ဘုန်းကြီးကပြန်ကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့အရှိတောင်အာရှမှာစင်ကာပူနဲ့မြန်မာနိုင်ငံရှင်ကြည့်လိုက်စင်ကာပူနဲ့မရှင်တဲ့အောင်ထိုင်းနိုင်ငံနဲ့ရှင်ကြည့်လိုက်ဘုန်းကြီးတို့နိုင်ငံဟာတိုးတက်မှုနေနေတယ်အဲ့တော့စီကံဥပဒေထားတာအာဏာဆက်ထားတာမတူဘူးလားတူမှာပါသူတို့စီမှလည်းပဲအာဏာဆက်နဲ့ဘာမလုပ်ရလုပ်ရင်ဘာဒဏ်ရှိတယ်လို့ဘုန်းကြီးတို့နိုင်ငံလည်းဌာနတိုင်းဌာနတိုင်းရှိကြတာပဲအဲ့တော့ဘာဖြစ်လို့အရှိအတောင်အာရှမှာနေတာချင်းတူပါလျက်နဲ့စင်ကာပူစတဲ့နိုင်ငံတွေကြဘာဖြစ်လို့တိုးတက်ပြီးတော့မြန်မာနိုင်ငံကြဘာဖြစ်လို့မတိုးတက်တလဲဒါလေးစဉ်းစားစရာအကောင်းတယ်နောက်တစ်ချက်ကအာရှမှာဂျပန်နိုင်ငံနဲ့မြန်မာနိုင်ငံနှိုင်းကြည့်ဂျပန်နိုင်ငံမှာတိုးတက်လိုက်တာ သူတို့လည်းပဲစီကံဥပဒေအာဏာဆက်ရေးတွေတွင်းတာပဲပြည်ထောင်နေပေးတာပဲမြန်မာနိုင်ငံလည်းပဲစီကံဥပဒေအာဏာဆက်တယ်ပဲအာဏာဆက်ရေးတွေတွင်းနေတာပဲဘာဖြစ်လို့ဂျပန်နိုင်ငံကတိုးတက်ပြီးတော့မြန်မာနိုင်ငံကမတိုးတက်တာလဲဘုံကြီးကိုဒါမျိုးမေးเสียရှိတယ်နောက်အင်္ဂလန်အမေရိကစတဲ့နိုင်ငံတွေသူတို့နိုင်ငံတွေမှာလည်းပဲသူတို့စီကံဥပဒေရှိတယ်မြန်မာနိုင်ငံကကမ္ဘာအဆင်ရဲဆုံးနိုင်ငံဖြစ်နေတယ်ဘာဖြစ်လို့မတိုးတက်တာလဲအာဏာဆက်ရေးဆိုတဲ့ဒီရေဒီယိုတွင်းနေပါလျက်နဲ့ဘာဖြစ်လို့ဒီလိုမတိုးတက်ရတာလဲဒါလေးမေးเสียရှိလားအဲ့တော့ဘုန်းကြီးကအဖြေပေးချင်တာကအချင်းချုပ်အပြင်ဓမ္မဆက်ရည်သွင်းမှုအာနယ်လို့လို့ဒီလိုပဲဘုန်းကြီးဖြေလို့ပြည့်စုံလိမ့်မယ်ထင်ပါတယ်အဲ့တော့အာနာဆက်ရည်သွင်းပြီမယ်ဓမ္မဆက်ရည်မသွင်းဘူးဆိုရင်ဒီလေကင်းဟာလည်းမအောင်မြင်နိုင်ရေနှမျိုးသွင်းရတယ်တဲ့ကဲဆိုကြည့်လိုက်အာနာဆက်ရည်ဓမ္မရည်နဲ့ရည်သွင်းကြပါရေမသွင်းကပေါင်းမြတ်ထမုတ်ချပြတ်တော့မှာအဲ့တော့အာနာဆက်ရည်တခုလေးနဲ့သွင်းရုံမရဘူးဓမ္မဆက်ရည်ပါသွင်းရတယ်ဒါလေးကိုဘုန်းကြီးပြောပြပေးမယ်အဲ့တော့ဘုန်းကြီးတို့ကြည့်လိုက်ဌာနတစ်ခုဌာနတစ်ခုမှာစီကံဥပဒေတွေထုတ်ပြန်ထားတယ်စီကံဥပဒေထုတ်ပြန်ထားတဲ့ဌာနတစ်ခုမှာဒီစီကံဥပဒေကိုလိုက်နာခြင်းအောင်လိုက်နာလို့တဲ့စိတ်တွေမြင့်တက်လာအောင်စိတ်တဲ့မြင့်မြတ်မှုတွေရှိလာအောင်ပညာပြီးဟောပြောတာဘလောက်များရှိတယ်ဒါအရေးကြီးတဲ့အချက်ပဲအဲ့တော့ဘုန်းကြီးတို့ဘာလုပ်တယ်လဲစီကံဥပဒေတွေတစ်ခုပြီးတစ်ခုထုတ်ပြန်နေဒါပေမဲ့လို့ဒီစီကံဥပဒေကိုလိုက်နာခြင်းစိတ်ရှိလာအောင်ဒီစီကံဥပဒေကိုမြင်လို့လာအောင်ကိုရမှာပဲဖြစ်ဖြစ်ရှေးမှာပဲဖြစ်ဖြစ်ဒီစီကံဥပဒေကိုမျက်မျက်နှုံနှုံနဲ့ကျင့်သုံးလာအောင်ပညာပေးဟောပြောတာဆုံးမာတာအကြောင်းအကျိုးလေးနဲ့ပြောတာဘယ်လောက်များရှိတယ်လဲဓမ္မဆက်ရည်ဆိုတာကအကြောင်းအကျိုးပြောပြီးတော့အကြောင်းအကျိုးပြပြီးတော့နားရေကနေနှလုံးသားထဲဒီစိတ်ဝင်သွားအောင်ဆုံးမစကားပြောတာကိုဓမ္မဆက်ရည်လို့ခေါ်ရတယ်ဖျားဖို့ပြူတာမေတ္တာပွားများတာတရားရှိမှတ်တာဒါတွေလဲပါတာပေါ့ဒါပေမဲ့လို့ဆုံးမစကားပြောချမှုကလည်းအရေးကြီးတယ်ဘုန်းကြီးတို့ကုသိုလ်တရားတစ်ခုဖြစ်ဖို့ဆိုရင်ယောနိတော်မနတိကာရနှလုံးသွင်းတတ်ဖို့လိုအပ်တယ်ခလုတ်တိုက်တယ်ခလုတ်တိုက်တဲ့အခါမှာနှလုံးမသွင်းတတ်ရင်ငါကင်ဆဲပြီးအကုသိုလ်တွေဖြစ်တာပဲနှလုံးသွင်းတတ်လို့ရှိရင်ငါခလုတ်တိုက်တယ်လို့အလုံးမတိုက်ပါစေနဲ့ငါခလုတ်တိုက်တာတော်သေးတယ်တကြီးပေဦးရင်းတိုက်ရင်အသက်အန္တရာယ်ရှိရကြီးရဲ့ဒီတော့ဒီခလုတ်ကလေးကိုတူးပြီးတော့ဘေးမှာထားလိုက်တယ်ဒါနှလုံးသွင်းတတ်တာပဲကိုယ့်ကိုတိုက်မိပြီးတော့ကိုယ့်ကိုခလုတ်တိုက်တာအကြောင်းပြုပြီးတော့ငါမိဘငါဦးကြီးငါဦးလေးတက်ကြီးတဲ့သူတွေရှိတယ်သူတို့မြန်တိုက်မိရင်တော့ဒုက္ခပဲမတော်တဆအသက်ပါပါသွားနိုင်တယ်ဒီလိုနှလုံးသွင်းပြီးတော့ဒီခလုတ်ကလေးကိုအလုံးအန္တရာယ်ကင်းအောင်တူးပြီးတော့ရွှေ့လိုက်တယ်ဒါယောနိတော်မနတိကာရနှလုံးသွင်းတတ်တာတဲ့ဒီလိုနှလုံးသွင်းတတ်တာဘာကြောင့်လဲဆိုတော့တတ္တမတဝနာတဲ့ဘုန်းကြီးတို့သူတော်ကောင်းစကားတွေကြားနေရလို့သူတော်ကောင်းတွေနဲ့ပေါင်းတင်ရလို့ဒီလိုနှလုံးသွင်းနိုင်တာအဲ့တော့အသင်းတဲ့နှလုံးသွင်းနိုင်တာဟာကုသိုလ်ဖြစ်ဖို့အတွက်အရေးကြီးဆုံးအချက်ပဲအဲ့တော့ဒီအသင်းတဲ့နှလုံးသွင်းနိုင်ဖို့အတွက်ပဝန်ကျင်ကောင်းရှိရမယ်ပဝန်ကျင်ရဲ့စကားလေးတွေသူတော်ကောင်းစကားလေးတွေကြားနေရမယ်ဒါအဓိကအချက်ပဲအဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာစီကံဥပဒေတော်ပြည့်ညက်ပါရဲ့အာဏာရီတော်ထားပါရဲ့ပြည်ထောင်ရေးတော်ပေးပါရဲ့ပညာပေးမှုအစီအစဉ်ဘလောက်များရှိတယ်စိတ်ဓာတ်တွေမြင့်တက်လာအောင်အကြောင်းအကျိုးပြောပြီးတော့နှလုံးသားထဲတိနားကနေတစ်ဆင့်စိတ်ဝင်သွားအောင်ပျော်ဟောဆုံးမနေတဲ့ဌာနဘလောက်များရှိသလဲဒါတွေကဘုန်းကြီးတို့အင်မတန်အားနည်းတယ်နောက်ဆုံးလူသားတွေဌာနတွေကိုမပြောနဲ့တန်ခါတရင်သုံးနဲ့ကြောင်းတိုက်တည်းစာတင်တိုက်တည်းစာမှုပဲအောင်ပညာတွေသင်ပေးနေကြစာတင်စာချားတွေကြိုးစားကြတယ်အဲ့တော့စာတင်စာချားတွေကြိုးစားနေတဲ့စာတင်တိုက်တည်းမှာတပည့်တွေကိုစိတ်ထဲမြင်မြင်အောင်ပညာတတ်ကြီးဖြစ်လာလို့ရှိရင်သာသနာအတွက်ဘာသာအတွက်ပိဆက်ခြင်းဆက်စိတ်တွေရှိလာအောင်နေရာကမှာကိုယ်ကအနစ်နာခံခြင်းစီရှိလာအောင် ဆုံးမတင်သွင်းတဲ့ဩဝါဒပေးတဲ့ကြောင်းတိုက်စာတင်တိုက်ဘလောက်များရှိတယ်လေမေကွန်းထုတ်ရင်တော်တော်ရှားတယ်လို့ပြောရတာဒါပါလဲဆိုတော့အာနာစက်ရည်တို့သွင်းတယ်ဓမ္မစက်ရည်သွင်းဖို့မေ့နေကြတာနောက်တစ်ခါဘုန်းကြီးတို့အတန်ကျောင်းကြီးကြည့်လိုက်စာတင်ကျောင်းကြီးကြည့်လိုက်ပုဂ္ဂလိကကျောင်းရောနောက်ပြီးတော့အစိုးရကျောင်းကြီးရောသူတို့အနေနဲ့တရင်စာထဲမှာကြော်ညာလို့ရှိရင်ကျောင်းကဘယ်နှယောက်ဖြေးတယ်ဘယ်နှယောက်အောင်းတယ်ရခိုင်တုံးဘလောက်အော်ဒီဘလောက်ထွက်တယ်ဂုံတူးဘယ်နှခုကဘယ်နှယောက်ထွက်တယ်ဒါတွေပဲပြန်ဆိုင်ကြော်ညာနေကြတာသူတို့ရဲ့ကျောင်းကနေထွက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာပညာတတ်ကြီးဖြစ်ပြီးတော့အရာရှိဖြစ်ပြီးတော့နိုင်ငံနဲ့လူမျိုးအတွက်ဘလောက်ထိပေးဆက်နေပါတယ်အကျိုးပြုနေပါတယ်သူတို့ကျောင်းကထွက်တဲ့ပုဂ္ဂိုလ်ကိုကျောင်းပြုပြီးနိုင်ငံတော်ကြီးဘလောက်ထိအကျိုးများနေပါတယ်ဒါမျိုးဂုံယူတဲ့ကိုပိုင်ချောင်းဘလောက်များရှိတယ်လဲဒီလိုမျိုးဂုံယူတဲ့ဘုန်းကြီးတို့အစိုးရကျောင်းနေဘလောက်များရှိတယ်လဲဂုံတူးအောင်မြင်ဖို့ဒါတွေပဲဂုံယူကြတယ်ရာခိုင်နှုန်းများများအောင်နေဒါတွေပဲဂုံယူကြတယ်ကလေးတွေကိုဒီစာမှုပွဲတွေဒီဂရီတွေနဲ့အောင်ပြီးတဲ့အခါမှာနိုင်ငံတော်ကိုပေးဆက်ဖို့မိဘကိုပေးဆက်ဖို့အရာရာမှာကိုယ်ကနင်နာခံဖို့ဒီလိုတွင်တင်ဆုံးမတဲ့ကြောင်မျိုးဘလောက်များရှိတယ်လဲဒါဘုန်းကြီးတို့တမဆက်ရည်သွင်းမှုအာနေတာကိုဘုန်းကြီးတို့ကပြောတာဘုန်းကြီးတို့တောင်မြုပ်မာကနောင်ဆရာတော်ကြီးကဘာကျော်တဲ့မာကနောင်ကျောင်းတိုက်ကြီးကိုတီထောင်သွားတော်မူခဲ့တယ်အဲ့တော့ဘလို့တီထောင်သွားလဲမနေ့တိုင်းမနေ့တိုင်းဩဝါဒတွေအဆုံးမတွေနေ့စဉ်ပေးလိုက်တာဆရာတော်ကြီးကအဲ့တော့နနခင်ဩဝါဒများဆိုတာဘုန်းကြီးတို့အားလုံးမြန်မာနိုင်ငံသားမကအလုံးပြန့်နှံ့သွားတယ်ဆရာကြီးဦးတက်တော်ကအင်္ဂလိပ်လိုဘာသာပြန်ပြီးတော့ဖြန့်လိုက်တယ်အဲ့တော့ဒီဩဝါဒပေးတာဘာလို့တားလဲဓမ္မစက်ရည်တွေတွင်ပေးနေတာနားရရနေတဆင့်နှလုံးသားထဲဒီအဆုံးအမတွေရောက်သွားအောင်ဒါတွေကိုတွင်ပေးနေတာဒါဓမ္မစက်ရည်တွင်တာဒီလိုကြောင်းတိုက်မျိုးဘယ်နှကြောင်းတိုက်ရှိပါသလဲဘုန်းကြီးတို့ဒါလေးတွေဟာသတိထားဖို့ကောင်းတဲ့အချက်တွေအဲ့တော့ဆရာတော်ကြီးရဲ့ဓမ္မစက်ရည်နေ့စဉ်တွင်ခဲ့တော့ဘုန်းကြီးတို့ရောက်ခါစားမာကနာယုံကျောင်းတိုက်ကြီးဟာတတိုင်းမရှိပါဘူးတတိုင်းမရှိပေမဲ့အပြင်ထွက်တဲ့တန်းကဘလောက်ရှိတယ်အင်မတန်မှရှားပါတယ်တိတ်ဆိတ်ငြိမ်သက်မှုအဲ့တော့အပြင်ထွက်တဲ့တန်းကနေပါပြီးတော့တိတ်ဆိတ်ငြိမ်သက်မှုကတိတ်ပြီးတော့ပြည့်စုံခဲ့တယ်ဒါပါဖြစ်လို့လေဓမ္မစက်ရည်တွေများများတွင်ခဲ့လို့အဲ့တော့ယနေ့ခေတ်စာတင်တိုက်တွေမှာဓမ္မစက်ရည်တွင်တာဘလောက်များရှိတယ်ဘုန်းကြီးတို့ခုနကပြောသလိုပေါ့ကုသိုလ်ဖြစ်ဖို့အရေးကြီးဆုံးချက်ဟာနှလုံးသွင်းတတ်ဖို့ပါဠိလိုတော့ယောနိတော်မနတိကာရဖြစ်ဖို့ရှိဖို့လိုအပ်တယ်ယောနိတော်မနတိကာရအသင့်တဲ့နှလုံးသွင်းတတ်ဖို့ဆိုတာကသူတော်ကောင်းစကားတွေများများကြားရတယ်သူတော်ကောင်းတွေနဲ့ပဝန်းကျင်ကောင်းမှနေဖို့ဒါအရေးကြီးဆုံးချက်ပဲဘုန်းကြီးတို့တရားရိပ်တာတွေတောင်မှတရားထိုင်ရုံနဲ့မပြီးပါဘူးသူတော်ကောင်းစကားဖရာရှင်ရဲ့စကားတွေကိုနေ့စဉ်တရားနာတဲ့ချိန်ဆိုတာရှိတယ်ဒါပါလို့တာလေဓမ္မဆက်ရည်တွေတွင်ပေးနေတာတဲ့ဒီလိုဘုန်းကြီးတို့တရားထိုင်နေတဲ့ချိန်မှာဓမ္မဆက်ရည်ဆိုတဲ့ဖရာရှင်ရဲ့အဆုံးအမရည်တွေကိုတွင်မပေးဘူးဆိုလို့ရှိရင်ဒါတခါတည်းတရားထိုင်နေတဲ့ပฏิပတ်တိလုပ်တဲ့ပုဂ္ဂိုလ်တွေတောင်မှလောဘဒေါသဆိုတဲ့ပေါင်းမြက်တွေဟာထခြင်းထလာနိုင်တယ်ဒီတော့ဒါတွေထခွင့်မပေးနိုင်အောင်ထာခွင့်မရအောင်ဘာလို့ရတယ်ဆိုတော့တရားနာခြင်းလေးတွေသတ်မှတ်ပြီးတော့တရားစစ်တဲ့ခြင်းလေးတွေသတ်မှတ်ပြီးတော့ဓမ္မစက်ရည်တွေတွင်ပေးနေရတာဒါဘုန်းကြီးတို့မာစီဆရာတော်ကြီးစီမံခဲ့တဲ့အစီအမံဓမ္မစက်ရည်တွင်ပေးတာတဲ့အဲ့တော့ဘုန်းကြီးတို့နိုင်ငံဓမ္မစက်ရည်တွင်တာဘလောက်များတယ်ဘလောက်နည်းတယ်ချင်းချင်းကြည့်လို့ရတယ်မိသားစုတစုမှလည်းပဲဒီတိုင်းပဲကလေးတယောက်ပြစ်လုတဲ့ခေကောင်မလုံနဲ့เองาย้ายเลยอ่ะด่าพ่อนี่ดูธรรมเสร็จยีต้วนน่ะหมดเออกะเลเตียวอเป็ดหลุดเลยส่วนดีอเป็ดกูจ้องจูเนี่ยเปียวพี่တော့กะเลเตียวอุปมาอะเพียงตุ냐ตัดตัดเดพอตุ냐ตัดตัดรู้สิงเยจี้เลยมั้ยวะไล่เลยมั้ยดีโลเปียวด่าธรรมเสร็จยีต้วนน่ะไม่หอบปอกฉิงชอกแต่ตะโบดิอานาเสร็จยีต้วนในตะโบผิดဒီတော့ဒီကလေးသူများတက်တက်နေတယ်ချက်ပိုးလေးတွေပြောစဲလေးတွေလိုက်တက်နေတယ်မတက်ချင်အောင်ကိုချင်းစာတရားမေတ္တာတရားရှိလအောင်အကြောင်းကျိုးလေးတွေနဲ့ပြောပြတယ်ကိုကိုတက်ရင်ကိုကိုရိုက်ရင်မကြိုက်တဲ့လူပဲ တတဝါလေးတွေလည်းသူတို့သိမှကြောက်ကြတယ်အဲ့တော့ကိုယ့်ကိုယ်ကိုကိုကျင်းစားပြီးတော့ကိုယ့်ကိုယ်တတ်မှနှိမ့်ဆက်မှာမကြိုက်တယ်လို့သူတို့လည်းမကြိုက်တဲ့အတွက်ဒါမျိုးလေးတွေမလုတ်တင်ဘူးစသည်ဖြင့်အကျိုးအကြောင်းလေးတွေနဲ့ကိုချမ်းသာလို့တလို့သူတို့လည်းချမ်းသာခြင်းပါပဲဒီတော့ကိုကျင်းစားပြီးတော့သူများကိုတက်ကိုတက်ရင်မတွေ့ရဘူးကိုသူများတက်ကိုမတက်လိုက်တာနဲ့တပြိုင်တည်းသူတို့ကိုဇီဝိတဒါနအသက်ပေးလူရရောက်တယ်အကြောင်းကျိုးလေးတွေနဲ့ပြောပြရတယ်ဒီလိုအကြောင်းကျိုးနဲ့ပြောပြပြီးတော့ဆုံးမတဲ့မိသားစုမြန်မာနိုင်ငံမှာဘယ်လောက်များရှိပါသလဲဒါဓမ္မဆက်ရည်တွင်မှုအာနေနေတာဒီတော့ခွန်ကြီးတို့အာနာဆက်ရည်ဆိုတဲ့စီကံဥပဒေတွေတော့လောက်ပါရဲ့ဓမ္မဆက်ရည်တွေအာနေတဲ့အခါမှာဘာဖြစ်လာတယ်လဲဆိုတော့မြန်မာနိုင်ငံမှာယဉ်ကျေးမှုအားနည်းလာတယ်ဖျားရှင်ရဲ့အဆုံးအမတွေပြန့်နှံ့တဲ့ဗုဒ္ဓဘာသာဝင်နိုင်ငံဖြစ်နေပေမဲ့တခါတရံရိုင်းပြတဲ့အမူအရာတွေဖြစ်နေကြတယ်တန်ဃာတွေလည်းပဲတိလာရှင်ဆရာကြီးဆရာလေးတွေလည်းပဲအမူအရာတွေကစပြီးတော့ယဉ်ကျေးတဲ့အစဉ်မြောက်ဖျားရှင်ရဲ့အဆုံးအမဝိနည်းပိဋကတုတ်တံပိဋကအဘိဓမ္မာပိဋကဒီအဆုံးအမတွေဟာယဉ်ကျေးဖို့ရာအတွက်အင်မတန်မှအထောက်ပံ့ဖြစ်တယ်ဒါပေမဲ့လို့ဘုန်းကြီးတို့မှာယဉ်ကျေးမှုအာနေနေကြတယ်ဒါပါဖြစ်လို့လေဓမ္မဆက်ရည်တွင်မှုအာနေလို့တဲ့ဒါလေးတွေကိုဘုန်းကြီးကတတိထားစေချင်တာအဲ့တော့ဓမ္မဆက်ရည်ဆိုတာခုနကဖျောက်ပြူတာမေတ္တာပွားတာတရားရှုမှတ်တာဒါတွေလည်းပါတာပဲဘုန်းကြီးကဒါအခြေခံလေးတွေကိုပြောပေးနေတာနောက်တစ်ခုကဓမ္မဆက်ရည်ဆိုတာဆုံးမတာအပြင်တရားနာတာတရားနာတဲ့အခါလေးလေးစားစားနာပြီးတော့ကိုယ့်ရဲ့ပြစ်ချက်လေးတွေကိုရှည်ရင်ပြင်မယ်ဒီစိတ်ကလေးနဲ့နာရင်လေဓမ္မဆက်ရည်တွင်းနေတာဒါမှမဟုတ်မသိရင်မေးမြန်းနေဆွေးနွေးနေဓမ္မဆက်ရည်တွင်းနေတာနောက်ဆုံးတစ်ခုဘုန်းကြီးပြောဦးမယ်စာဖတ်တာစာဖတ်တာလည်းပဲဓမ္မဆက်ရည်တွင်းတာပဲဥပမာအပြင်ဘုန်းကြီးတို့ဆိုရင်ဒီကျောင်းတိုင်းမှာအကြီးဆုံးဖြစ်နေတယ်အကြီးဆုံးဖြစ်နေတဲ့ဘုန်းကြီးတို့ကိုဆုံးမမယ်ဆရာသမားနိကမရှိတော့ပါဘူးအဲ့တော့ကိုကအကြီးကဲဖြစ်နေတယ်ကိုကိုဆုံးမမယ်ဆရာသမားအကြီးကဲအနိကမရှိဘူးဒီတော့ဘာလို့ ਆ လဲစာပေတွေဖတ်ပြရတယ်ဘုရားရှင်ဟောတဲ့တရားတွေလေ့လာတယ်လောကီစာပေတွေလည်းပဲထိုက်လျောက်ဖတ်ပြရတယ်ကိုရဲ့ချွေရင်းချက်ရှိရင်ဒီနေရာမှာတော့ငါချွေရင်းချက်ရှိနေပါလားဒီလိုတွေးပြီးတော့ဘာလို့ ਆ လဲကိုပြင်ရတယ်အဲ့တော့စာပေဖတ်ခြင်းဟာလည်းပဲဓမ္မဆက်ရည်တွင်းတာတဲ့ကတားစဉ်းစားကြည့်ဘုန်းကြီးတို့မြန်မာနိုင်ငံမတိုးတက်ခြင်းရဲ့အကြောင်းကြီးပေါ်လာလိမ့်မယ်ဘလို့လဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာအင်မတန်မှနာမည်ကြီးတဲ့စာရေးဆရာတယောက်ရေးလိုက်ပြီဆိုရင်စာအုပ်ကြီးကတထောင်နဲ့များတာတော်တော်ရှားပါပါတယ်အဲ့တော့လူဦးရေကဘယ်လောက်ရှိလဲတလောကသကောင်စီရင်ကောက်တော်တရားဝင်ကြီးညာတာတွေးလိုက်တော့50တန်းကျော်တယ်တဲ့နောက်ထပ်လည်းတိုးနိုင်သေးတယ်အဲ့တော့လူဦးရေကတန်ပေါင်း90တော်တော်ကြီးကျော်နေပြီ။စာဦးရေလေးက1000နဲ့အဲ့တော့စာဖတ်တဲ့မြန်မာလူမျိုးဗုဒ္ဓဘာသာဝင်ဘလောက်များများတယ်ခုနကပြောပြီလေစာဖတ်တယ်ဆိုတာဘုန်းကြီးတို့စာဖတ်တယ်ဘုန်းကြီးတို့မှာအနိကဆုံးမမဲ့ဆရာသမားမရှိတော့ဒီတော့ဘုရားရှင်ဟောတဲ့ပိဋကတ်တွေဖတ်တယ်အထာဂရာတွေဖတ်တယ်ဆရာတော်ကြီးတွေရေးတဲ့တရားတွေဖတ်တယ်။စာရေးဆရာကြီးတွေရေးခဲ့တဲ့သူတို့တွေ့ကြုံတွေဖတ်တယ်။ဖတ်ပြီးတော့ကိုယ့်ကိုယ်ကိုပြုပြင်တာဒါပါလေ။ဒါဓမ္မဆက်ရည်တွင်တာတဲ့။ဘုန်းကြီးတို့မြန်မာနိုင်ငံမှာဓမ္မဆက်ရည်တွင်ခြင်းအားဖြင့်တွင်တော်အားဖြင့်စာဖတ်တဲ့ပုဂ္ဂိုလ်ဘလောက်များတယ်။ဒါလေးကြည့်လိုက်။အဲ့တော့ခုနပြောပြီးတကယ်နိုင်ငံကျော်စာရေးဆရာတယောက်ရေးတဲ့စာအုပ်ဟာအုပ်ရေ1000နဲ့ဒါပဲများတယ်။လူကြီးကတန်ပေါင်း90တော်တော်ကျော်နေခဲ့ပြီအဲ့တော့စာဖတ်နှုန်းဘလောက်ထိအားနည်းတယ်လဲအိတေရင်သွားလို့ရှိရင်နိုင်ငံခြားမှာတော့သူတို့အဆိုမိန်လေးတခုရှိတယ်စာအုပ်စာပေတွေဆိုတာပရိဘောဂပစ္စည်းမဟုတ်ပါဘူးတဲ့ပရိဘောဂပစ္စည်းအတွက်ဖြစ်လာတာမဟုတ်ပါဘူးဒါပေမဲ့အိတေရင်ရောက်သွားလို့ရှိရင်စာအုပ်စာပေလောက်ကျက်တည်ရှိတဲ့ပရိဘောဂပစ္စည်းဆိုတာလည်းမရှိနိုင်ပါဘူးတဲ့အိတေရင်ရောက်သွားရင်စာအုပ်စာပေလေးတွေဇဝေဘောတင်ထားတယ်ဖက်စရာလေးတွေဇဝေဘောတင်ထားတယ်တည့်ဤကျက်တည်ရှိတယ်ပရိဘောကပစ္စည်းလို့ဒီလိုပြောချက်တာဒါနိုင်ငံခြားအဆိုမိန်လေးတခုဘုန်းကြီးဖတ်ဘူးတာဘုန်းကြီးတို့မြန်မာနိုင်ငံကြတော့စာအုပ်စာပေကိုပရိဘောကသဘောနဲ့ဘယ်သူများအမျက်တနိုးထားတယ်လဲဘယ်သူမှမထားကြဘူးအဲ့တော့မြန်မာနိုင်ငံမှာနိုင်ငံခြားလာတဲ့ပစ္စည်းတွေ နောက်ပြီးတော့တော်ရတရိစံလေးရဲ့ပစ္စည်းတွေဓာရီကိုပဲပရိဘောကပစ္စည်းဖြစ်နေအလှပါဖြစ်နေထားကြတယ်အဲ့တော့စာဥ္စာပေဆိုတာပရိဘောကအတွက်ဖြစ်လာတာမဟုတ်ပါဘူးတဲ့ဒါပေမဲ့လို့စာဥ္စာပေတော့ကြက်တည်ရှိတယ်ပရိဘောကဆိုတာလည်းကဘာမှမရှိသေးပါဘူးတဲ့အဲ့တော့ဘုန်းကြီးတို့မြန်မာလူမျိုးစာပေအားဘလောက်နည်းတယ်လေဒါလေးတွေကြည့်နိုင်ငံခြားမှာသွားရင်စာကြည့်တဲ့ကြီးတွေကြီးကြီးကျယ်ကျယ်အံ့ဩစရာကောင်းလိုက်တာတဲ့ဒါဘုန်းကြီးတို့စာထဲမှာဖတ်ဘူးတာမြန်မာနိုင်ငံစာကြည့်တိုက်လေးတွေလမ်းဘေးမှာကြည့်လိုက်မြို့တိုင်းရပ်ကွက်တိုင်းကြည့်လိုက်အဖြစ်ကလေးတွေပဲစာအုပ်ကမရှိဖတ်တဲ့သူကမရှိတကားပိတ်ထားတယ်နောက်ပြီးတော့လေရင်ကွင်းတို့ဘာလို့ရောက်တဲ့အခါတခါတည်းနိုင်ငံခြားသားတွေကြည့်လိုက်စာအုပ်လေးတွေလည်းချညံ့ပြီးတော့ဖတ်နေကြတယ်ဘုန်းကြီးတို့မြန်မာလူမျိုးတွေကဖုန်းလေးတွေနှိုင်းပြီးတော့ Facebook Internet တွေပဲကြည့်နေကြတယ်အဲ့တော့ဓမ္မဆက်ကြီးဘလောက်သွင်းမှုအားနည်းတယ်လေနိုင်ငံခြားမှာကစာပေကိုလေ့လာတဲ့အခါတက္ကသိုလ်ရောက်ရင်စာကြည့်တိုက်တွေသွားပြီးတော့သူတို့အနေနဲ့စာတန်းတွေပြည့်စုံကြကိုယ်တိုင်လေ့လာကြဒီမှာဆရာပြောသမျှလေးတွေဖတ်မှတ်ပြီးတော့နေကြတယ်အဲ့တော့ဓမ္မဆက်ရည်သွင်းမှုဘလောက်အားနည်းတယ်ဒီလိုဓမ္မဆက်ရည်သွင်းမှုသုံးမဩဝါဒပညာပေးစိတ်တမြင့်တင်မှုအားနည်းတယ်စာပေဖတ်တာအားနည်းတယ်ဆွေးနွေးမှုအားနည်းတယ်မသိရင်မေးတာအားနည်းတယ်အဲ့တော့ဓမ္မဆက်ရည်သွင်းမှုအားနည်းတော့အာနာစေရည်ဆိုတဲ့စီကံဥပဒေရှိပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံနောက်ကျန်ကြာနေခဲ့တယ်ခုချိန်ထိလည်းစာဖတ်အားသိပ်နေတယ်ဒေါ်စန်းစုကြည်တို့ဆိုလို့ရှိရင်စာပေဖတ်ဖို့သိပ်ပျော်တယ်အထူးသဖြင့်အထုပ်ပတိစာပေတွေဖတ်ဖို့တော်တော်အားပေးတာတွေ့ရတယ်အဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာဓမ္မစေရည်သွင်းမှုအားနည်းတော့ဘာဖြစ်လဲစပားပင်ဖြည့်ရမယ်အစားတာယရဏတမိယရဏတူယရဏတူမယရဏဝန္ဒန်ဒီအာလုံးလောဘဒေါသတွေကြီးပြီးတော့ပေါင်းမြက်တွေဖြစ်သွားတယ်ပေါင်းမြက်တွေဖြစ်လို့ရှိရင်အာလုံးဘာသာသာသနာကိုအကျိုးမပြုဘဲနဲ့ဒုက္ခပေးတယ်တဲ့ဒါဘုန်းကြီးစဉ်းစားမိတာလေးကိုတစ်ဆင့်ပြန်လေပြောပြတာဓမ္မဆက်ရည်သွင်းမှုအာနေလို့တဲ့အဲ့တော့ဓမ္မဆက်ရည်သွင်းလို့ဘုန်းကြီးတို့စဉ်းစားဆင်ခြင်စရာပေါင်းမြက်กินအောင်လုံနည်းလေးတစ်ခုကိုဘုန်းကြီးတတိယလို့ပြောလိုက်အောင်ဘုန်းကြီး၈လပိုင်း20ရက်ကထုတ်တဲ့70 News Channel ထဲမှာစာရေးဆရာမောင်သာချိုရေးတဲ့ဆောင်းပါးလေးတစ်ခုဖတ်ရတယ်။သူ့ရဲ့ဆောင်းပါးနာမည်ကနာမဝိသေသနာနေနေကရိယာများများတဲ့။ဒါလေးရေးထားတယ်။သူလည်းပဲကတ်တွန်းဆရာစာရေးဆရာ OPJ ကနေတဆင့်ပြောပြလို့ဒါဘသူရေးခဲ့တဲ့စကားတော့မသိဘူးပေါ့။အဲ့တော့သူကအင်္ဂလိပ်လိုလေးရေးသားထားတယ်။ဘယ်လိုလဲဆိုတော့ less adjectives more verbs ဒါမျိုးလေးရေးတယ်ပေါ့။ဘာလဲဆိုတော့နာမဝိသေသနာတွေကိုရှော့တဲ့ကရိယာတွေကိုတိုးပါတဲ့ဒီဆောင်မလေးဖတ်ပြီးတော့ဘုန်းကြီးတို့ဓမ္မဆက်ရည်ဒီဘလို့တွင်းတဲ့တည်းဘုန်းကြီးဘလို့တွင်းခဲ့တယ်ဒါလေးကိုဘုန်းကြီးနည်းနည်းလေးချိန်ရသလောက်ပြောပေးမယ်အဲ့တော့သူ့ရဲ့ဆိုလိုခြင်းကနာမဝိသေသနာတွေကိုရှော့ကရိယာတွေကိုတိုးဒီလိုသဘောမျိုးနဲ့ရေးခဲ့တာအဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာကဘာတွေများနေတယ်လဲစာရေးဆရာကသုံးသပ်ပြထားတယ်ဘယ်လိုလဲဆိုတော့နာမဝိသေသနာကြားထဲမှာကျေနပ်ပြီးတော့ကရိယာမိဂမတ္တလေးနဲ့ပျော်မွေ့နေတဲ့ပုဂ္ဂိုလ်ကြီးများနေတယ်နာမဝိသေသနာကြားထဲမှာကျေနပ်နေကြတယ်ကရိယာကိုတော့မိဂမတ္တအဖြစ်လောက်ပဲလုပ်နေကြတယ်တဲ့သူကဥပမာလေးတစ်ခုထုတ်ပြတယ်ဘာလဲဆိုတော့လူတယောက်ကသူ့ကိုယ်သူရေးတယ်။ဘာလဲဆိုတော့စာရေးဆရာ၊ကဗျာဆရာ၊သတင်းစာဆရာ၊မြို့နယ်စာနယ်ဇင်းနဲ့စာပေဒုတိယဥက္ကဋ္ဌလွတ်လည်ရေးနေ့လွတ်လည်ရေးနေ့ကဗျာပြိုင်ပွဲစူရေးချေရေးအဖွဲ့ဝင်ဒါမျိုးတွေရေးထားတယ်။တဘာဝပဝန်းကျင်ထိန်သိမ်းရေးကဗျာပြိုင်ပွဲဒုတိယစုရသူရဲ့ဂုံတွေကိုဒါမျိုးတွေရေးတာလေဒါပါလဲဆိုတော့နာမဝိသေသနာတွေဂုံတွေပေါ့ဒီဂုံတွေကိုတော့ရေးလိုက်တာသူရဲ့ကရိယာလုပ်ငန်းကိုကြည့်လိုက်တဲ့အခါကျတော့ကဗျာလေး450ပုံရေးဘူးတယ်နောက်ပြီးတော့ဝတ္ထုတို့လေး450ပုံရေးဘူးတယ်အဖြစ်လောက်ပဲရေးဘူးတယ်ဒါပေမဲ့ဂုံတူးတွေကိုတော့ထည့်လိုက်တာခုနလိုပေါ့ကဗျာဆရာသတင်းစာဆရာစာရေးဆရာမြို့နယ်စာပေနဲ့စာနယ်ဇင်းအဖွဲ့ဝင်ဒါမှမဟုတ်ဒုတိယဥက္ကဋ္ဌလွတ်လည်ရေးနေ့ကဗျာပြိုင်ပွဲစူရွေးချယ်ရေးအဖွဲ့ဝင်တဘာဝပဝန်းကျင်ထိန်သိမ်းရေးကဗျာစု ဒုတိယယစသည်ဖြင့်ဂုံတူးတွေရေးလိုက်တာအဲ့တော့မြန်မာနိုင်ငံမှာဒီလိုနာမဝိသေသနာကြားထဲမှာပဲကျင့်နေပြီးတော့ကရိယာဆိုတဲ့လုပ်ငန်းကြတော့မိဃမတ္တလုပ်နေကြတာတဲ့ဒါတွေကိုရှောင်တဲ့အဲ့တော့နာမဝိသေသနာဂုံကိုပြောနေတဲ့ဂုံကိုမမောတဲ့ပုဂ္ဂိုလ်တွေကဘယ်လိုလဲဆိုတော့သူတို့အနေနဲ့သူတို့ရဲ့ကရိယာဆိုတဲ့လှုပ်အားကမရှိဘူးရှားပါနေတာလှုပ်ဆောင်ချက်ကဘာသာသာသနာအတွက်အကျိုးပြုလုပ်ငန်းကတိတ်မရှိဘူးမရှိတော့ဘာဖြစ်လဲဆိုတော့နာမဝိသေသနာဆိုတဲ့ဂုံဆိုတဲ့မိတ်ကပ်တွေကိုထူထူလိမ့်နေကြတာတဲ့သူကသုံးသက်ပြအဲ့တော့သူတို့ရဲ့လှုပ်ဆောင်ချက်ကိုကြည့်တော့ဘာမှမရှိဘူးဘာသာသာသနာအတွက်တိုးတက်အောင်ကောင်းကောင်းမလုပ်နိုင်ဘူးလူမျိုးအတွက်အကျိုးပြုလုပ်ငန်းမေမေရရမရှိဘူးဒါပေမဲ့လို့သူတို့ကကိုယ့်ကိုယ်ကိုမကြီးကျယ်ကြီးကျယ်အောင်မလုပ်နေကြတယ်နာမဝိသေသနာဆိုတဲ့ဂုံတွေဆိုတဲ့မိတ်ကပ်တွေနဲ့ခြယ်လိုက်တာသူကိုယ်သူတရင်စားစရာစာရေးစရာဗားစရာဒါမျိုးတွေပေါ့အဲ့တော့ဘုန်းကြီးတို့တန်ဃာလောကသာသနာလောကမှာလည်းပဲဒီလိုပဲဘွဲတွေတော့ယထားပါရဲ့ဒီဘွဲနဲ့ထိုက်တန်တဲ့အလုပ်မလုပ်ဘဲနဲ့ဘာဘွဲသာသနာတရားဓမ္မစရိယာဘွဲဘာဘွဲပိတကဘာဘွဲစသည်ဖြင့်ဘွဲတွေရေးလိုက်တာအဲ့တော့စာချာဓမ္မလည်းပဲဘလို့စာချာဘွဲစသည်ဖြင့်နိုင်ငံတော်ကတ်တဲ့ဘွဲတွေရေးလိုက်တာဥပမာအပြင်အကမာကန္ဓဝဆကပန္တိတကြီးကျယ်တဲ့ပညာရှိစာချာဘွဲရထားတယ်ဒါပေမဲ့လို့စာချာတဲ့လုပ်ငန်းကိုကြီးတော့အဖြစ်လောက်ပဲလုပ်တယ်ဝစ်ချီတန်းကြီးလောက်ပဲလုပ်နေတယ်ဒါပါလဲဆိုတော့ကိုယ့်ရဲ့လှုပ်ဆောင်ချက်ကနေပါနွန်နေတော့ဆွန့်အလွန်နေတော့နာမဝိသေသနာဆိုတဲ့ဂုံတွေမိတ်ကပ်တွေနဲ့ခြေတာတဲ့စာရေးဆရာကဒါမျိုးလေးပြောပြသွားတယ်။ဘုန်းကြီးတို့စာရေးဆရာကညွန်ပြသေးတယ်မာတာထရီဇာကိုကြည့်ပါတဲ့။မာတာထရီဇာရဲ့ရှေ့မှာဘာပွဲတူးဂုံတူးမှမပါဘူး။ဒါပေမဲ့လို့သူ့ရဲ့လှုပ်ဆောင်ချက်ကကဘာမှာဒုက္ခတဲ့ကယ်ဆယ်ရေးစခန်းတွေ900လောက်ဖွင့်သွားတယ်။လှုပ်ဆောင်ချက်ကကြီးကျယ်လိုက်တာကရိယာကများလိုက်တာသူရဲ့နာမဝိသေသနာဆိုတဲ့ဂုံကတော့ဘာမှမထည့်ဘူးလှုပ်ဆောင်ချက်ကကြီးကျယ်လိုက်တော့ကဘာကကိုကအံ့ဩပြီးတော့လေးစားယူရတယ်။ဘုန်းကြီးတို့တောင်မျိုးမာကနောင်ဆရာတော်အရှင်ဇဏကာပိဝန္ဒကြည်လိုက်။ဆရာတော်ဤတက်ရှိတင်ကြားရှိတဲ့နှုန်းကကျမ်းစာတွေကြီးအရှင်ဇဏကာပိဝန္ဒဤယရဏဂုံဤအရှင်ဇဏကာပိဝန္ဒဤတင်ကြိုဘာသာတိကဒါမျိုးပဲရေးသွားတယ်။အဲ့တော့ဘာဂုံတူအကမပန္တိတဆရာတော်ကြီးမထည့်ခဲ့ပါဘူး။ရွှေကျင်တွဲဘက်သာသနာပိုင်းမထည့်ခဲ့ပါဘူး။အဲ့တော့မဟာကနောင်ကျောင်းတိုက်ကြီးရဲ့ဦးစီးပရဏာနာယကမထည့်ခဲ့ပါဘူး။ဒါပေမဲ့ဆရာတော်ကြီးရဲ့နာမဝိသေသနာဆရာတော်ကြီးကမထည့်ပေမဲ့လှုပ်ဆောင်ချက်ကိုကြည့်လိုက်။ကျန်ပေါင်း60ကျော်ရေးသားသွားတာ။ဘုန်းကြီးတို့ရေးဖို့မပြောနဲ့ဖတ်ဖို့တော့မကုန်နိုင်တဲ့ကျမ်းစာတွေကိုရေးသားပြီးတော့သာသနာပြုသွားခဲ့တယ်။လှုပ်ဆောင်ချက်ကကြီးကျယ်လိုက်တာ။အဲ့တော့ဆရာတော်ကြီးရဲ့ကျမ်းစာတွေကိုဖတ်ပြီးတော့လိမ္မာရေးချာရှိနေတဲ့ပုဂ္ဂိုလ်တွေယနေ့ချိန်ထိရေးတွက်လို့မရဘူး။ဆရာတော်ကြီးရဲ့ဘာသာတိကာတွေကိုကြည့်ပြီးတော့တိပိတကတရအောင်သွားတဲ့ဓမ္မစရိယပွဲရတဲ့တန်ခါးတွေတော်တော်ကြီးကိုများနေပြီ။လက်ညှိုးထိုးမလွယ်တော့အောင်များနေတယ်။ဆရာတော်ကြီးတည်ထောင်သွားတဲ့မာကနာဝန်ကျောင်းတိုက်ကဘာကျော်တဲ့မျိုးဆက်တွေပေါ်ထွက်တယ်။ဘုန်းကြီးတို့ကမြားဆက်ချာကျောင်းတိုက်ပြီးပြင်ဆရာတော်ကြီးရဲ့အဆက်နွယ်ဆိုတော့ဆရာတော်ကြီးရဲ့ကျေးဇူးကြောင့်မြတ်ဆက်ကြာဆိုတာပေါ်လာခဲ့ရအဲ့တော့ဆရာတော်ကြီးရဲ့အကျိုးပြုမှုတွေကကရိယာတွေကတိတ်များလိုက်တာဒါပေမဲ့နာမဝိသေသနာကိုဆရာတော်ကြီးဘယ်လောက်ထည့်ခဲ့တယ်ဒါကြောင့်မို့တကယ်ကိုသာသနာအကျိုးပြုလုပ်ငန်းလုပ်နေတဲ့ပုဂ္ဂိုလ်တွေကဂုံတူးတွေပါတွေကိုတိတ်ထဲလေးမရှိပါဘူးတဲ့ဒီလိုဆိုလိုချင်တာအဲ့တော့လုပ်ငန်းမလုပ်ဘဲနဲ့ကိုယ့်ကိုယ်ကိုမကြီးကျယ်ကြီးကျယ်အောင်လုပ်ချင်နေတဲ့ပုဂ္ဂိုလ်တွေကသာနာမဝိသေသနာဆိုတဲ့မိတ်ကပ်တွေနဲ့ဂုံတူးတွေပေါ်တာလို့ဇာယေးဆရာမောင်သားချိုးကဒီလိုလေးသုံးသပ်ပြသွားတယ်။အဲ့တော့ဘုန်းကြီးကကိုကုတ်ကိုလည်းဒီဆောင်မလေးဖတ်ပြီးတော့ဓမ္မရည်သွင်းတဲ့အနေနဲ့ကိုကုတ်ကိုသုံးသပ်ကြည့်တယ်။ငါကရောဘလို့မျိုးစားတဲ့ပါတလေ။နာမဝိသေသနာဆိုတဲ့ဂုံတွေကိုများများကြိုက်နေသလား။ကရိယာဆိုတဲ့လုံအားကိုပဲအထူးပြုနေသလား။ဒါလေးတွေကိုကိုကိုသုံးသက်ပြီးတော့ဓမ္မရည်သွင်းပေးရတယ်။မှားရင်ပြင်ရမယ်၊မှန်ရင်ဆက်လက်ကျင့်သုံးရမယ်။ဒီတော့ဘုန်းကြီးကတခုစဉ်းစားကြည့်တယ်။ဒုချောင်းတိုင်းမှာနိုင်ငံတော်ကပေးတဲ့စာချပွဲဘုန်းကြီးကစားပြီးတော့ တပိစာချဘုန်းကြီးတွေတပားမှမရသေးဘူးဟုတ်ပြီနာမဝိတေသနာလျှော့နိုင်တယ်များလျှော့လိုက်တယ်ဒါဘုန်းကြီးဓမ္မရည်သွင်းပြီးတော့ကိုယ့်ကိုယ်ကိုသုံးသပ်ဆင်ခြင်ကြည့်တာအဲ့တော့ကရိယာဆိုတဲ့ဘာဆိုတဲ့ကရိယာကတော့ငါတို့ဘလောက်ထိကြီးကြီးမားမားလုပ်တယ်လေအဲ့တော့ဘုန်းကြီးတို့ကြောင်းတိုက်စာသင်တိုက်ဟာဆရာတော်တော်တော်များများကအလေးကရုအတိုင်းတာတစ်ခုတည်းပြုလာကြတယ်။မြတ်စက်ကြဆိုပြီးတော့စာသင်တိုင်းလောကမှာအတိုင်းတာတစ်ခုတည်းလေးစားခံလာရတယ်။အဲ့တော့ကရိယာအနေနဲ့လည်းနည်းနည်းပါးပါးဘုန်းကြီးတို့အောင်မြင်တယ်လို့ပြောရမယ်။နာမဝိတ္တနာကြတော့လည်းပဲနိုင်ငံတော်ပေးတဲ့ပွဲခုချိန်ဒီတန်ခါ340ချို340နီးပါးရှိတယ်။တပါးမှစာချပွဲမရအောင်စာချပွဲမရပေမဲ့စာပေပို့ချတဲ့နေရာမှာအလုံးရဲ့အလေးကရုပြုတယ်တန်ဃာရဲ့အလေးကရုပြုတယ်အာကိုရာဖြစ်တယ်ဒါလေးတွေကြည်ပြီးတော့ဘုန်းကြီးတို့တိုင်းတာတစ်ခုထိကိုကုတ်ကိုကျေနဲ့တယ်ဒါပါလဲဆိုတော့ဒီဆောင်းမလေးကိုဖတ်ပြီးတော့ဓမ္မဆက်ရည်သွင်းပြီးတော့ကိုကုတ်ကိုငါပါမြန်ပြင်စရာရှိတယ်လေဒါမျိုးလေးတွေလောက်ရတာပဲအဲ့တော့ဘုန်းကြီးကိုယ်တိုင်လည်းပဲတရားဟောတဲ့အခါဘွယ်တွေထဲ့မနေပါနဲ့ဓာတ်ပုံတွေမချိတ်ပါနဲ့ဖြစ်နိုင်ရင်တော့ဘုန်းကြီးတောင်းမှန်တယ်နောက်ပြီးတော့ဘာဘွဲ့ညာဘွဲ့ဒါတွေလည်းမလိုအပ်ပါဘူးအရှင်ဣဒကာပြယွန်းသားမြတ်စကြစကိုင်းဒါလို့ဆိုရင်ရပါတယ်ဒါလေးတွေလုံးမိတာကိုကုတ်ကိုကျေနဲ့တယ်ဘာဖြစ်လို့လဲဆိုတော့ဒီဆောင်ပါမဖတ်ဘူးပြင်ကလေးရဲ့ကိုကုတ်ကိုဂုံနေတက်နိုင်တယ်မြတ်ဆရာသမားဖြစ်တဲ့မာကနုံဆရာတော်ကြီးရဲ့လမ်းစဉ်ကိုအပြည့်ဝမလိုက်နာနိုင်တော့မှတိုင်းတာတစ်ခုတည်းနည်းနည်းပါးပါးလိုက်နာမိတယ်လို့ကိုကုတ်ကိုကျေနဲ့တယ်အဲ့တော့ဒီဆောင်ပါလေးကိုဖတ်ပြီးတော့ဓမ္မဆက်ရည်သွင်းပြီးတော့ငါဘာမှန်းပြင်စရာရှိတယ်ဒါမျိုးလေးတွေသုံးသက်တာဒါဓမ္မစက်ကြီးတွင်းတာတဲ့ဒါကြောင့်ဘုန်းကြီးတို့လူသားတွေဟာအတီးတီးသူ့နယ်ပယ်နဲ့သူတန်ဃာတွေသီလရှင်တွေကိုကိုရံယောဟာစဘာပင်နေနဲ့တူတယ်လေကင်းနေနဲ့တူတယ်အဲ့တော့လေကင်းတဲ့ဟူရေဆိုတဲ့အာနာစက်ကြီးစီကံဥပရေထားခြင်းအပြစ်ပေးခြင်းဓမ္မစက်ကြီးပြောဆိုဆုံးမခြင်းစာပေဖတ်ခြင်းဆွေးနွေးခြင်းမသိရင်မေးမြန်းခြင်းဒီဓမ္မဆက်ရည်တွေကိုမကြမကြသွင်းပြရတဲ့ဒါမှလောဘဒေါသဆိုတဲ့ပေါင်းမြက်တွေကင်းစင်ပြီးတော့လူသားအကျိုးပြုတဲ့စဘာကင်းကြီးဟာလေကင်းကြီးဟာအောင်မြင်သွားနိုင်ပါတယ်လို့ဘုန်းကြီးကဒီလိုလေးအတိပေးခြင်းလို့စဘာပင်လားပေါင်းမြက်လားဆိုတဲ့တရားကိုယနေ့တက္ကမကြီးတော်ကုတ်ဝါရဲ့မွေးနေ့မှာဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်လေးကိုနာယူပြီးတော့မိမိတို့မိသားစုအားလည်းပဲငါတို့မိသားစုကစဘာပင်အဖြစ်နဲ့လောကနဲ့သာသနာကိုအကျိုးပြုနေသလားဒါမှမဟုတ်ပေါင်းမြတ်ဖြစ်နေလောကနဲ့သာသနာကိုဒုက္ခပေးနေသလားအကျိုးမဲ့လုပ်နေသလားဒါမျိုးစဉ်းစားကြည့်ရင်မိမိတို့ကိုယ့်ကိုယ်ကိုစဘာပင်ဖြစ်နေမှသိနိုင်တော့ပါပြီဒီလိုသိစေခြင်းတဲ့အတွက်ဆင်ခြင်သုံးသပ်စေခြင်းတဲ့အတွက်ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့မိသားစုတွေကိုလည်းပဲအောင်မြင်တဲ့စဘာကင်းဖြစ်အောင်ပြုစုပျိုးထောင်နိုင်ဖို့အတွက်ဘုန်းကြီးကစဘာပင်လားပေါင်းမြတ်လားဆိုတဲ့ဒီတရားကိုဓမ္မလက်ဆောင်ပေးပါတယ်ဒီဓမ္မလက်ဆောင်လေးကိုမြတ်လို့စွာနာယူပြီးတော့လက်တွေ့ဆက်လက်ကျင့်သုံးနိုင်ကြပါစေ။ကျင့်သုံးရင်ကျင့်သုံးရင်နဲ့ပါရမီကုသိုလ်တွေရင်သင်ပြီးဝပြီးတော့နောက်ဆုံးမဉ္ဇဉ်ဖွဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။